Welcome to the Voice of America in Burmese.
Washington နဲ့ VOA American တန်ကနေ2020 September 22ရက်တနင်္လာနေ့မနက်ခင်း season တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line meter 2440နဲ့51 line meter 190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ American တရားစုမှာစနေနေ့က COVID-19 ရောဂါပိုးရှိမရှိလာရောက်စစ်ဆေးသူဟာတရက်တွင်းမှာပဲတသန်းကျော်ရှိပြီးစံချိန်တင်သွားပါတယ်။ဒါပေမဲ့ဒီရောဂါကိုထိန်းချုပ်နိုင်ဖို့အတွက်အမေရိကန်မှာတနေ့ကိုလူပေါင်း6သန်းကနေ10သန်းလောက်ထိလာရောက်စစ်ဆေးဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စနေနေ့ကဒီရောဂါရှိမရှိလာရောက်စစ်ဆေးသူပေါင်းတသန်း6000ကျော်ရှိတယ်လို့ဒီရောဂါအတွက်ခြေရာကောက်မှတ်တမ်းတင်တဲ့ COVID Tracking Project စီမံကိန်းကအချက်လက်တွေမှာဖော်ပြပါတယ်။အမေရိကန်နိုင်ငံမှာဇူလိုင်လနှောင်းပိုင်းမှာတရက်ကိုလာရောက်စမ်းသပ်စစ်ဆေးသူ8000ကျော်နဲ့အများဆုံးဖြစ်နေရကနေပြီးခဲ့တဲ့ September 13ရက်သတင်းပတ်ကုန်မှာတော့တရက်ကို6သိန်းခွဲလောက်ပဲဖြန့်မြလာရောက်ဆစ်ဆေးကြတာပါဒီကရောဂါစဖြစ်ချိန်ကလေးကစမ်းသပ်ဆစ်ဆေးမှုတိတ်မလုံနိုင်ချိန်မျိုးမှာယောဂါကုသပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ခက်ခဲတာတွေ့ရပါတယ်ဒီယောဂါရှိမရှိစမ်းသပ်ဆစ်ဆေးလိုသူတိုင်းဆစ်ဆေးမှုတွေလုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကမတ်လထဲမှာပြောကြားခဲ့ပေမဲ့ဒီရည်ရွယ်ချက်အခုထိမအောင်မြင်နိုင်သေးပါဘူးစမ်းသပ်ဆစ်ဆေးမှုအဖြေရဖို့တရင်နှစ်ပတ်လောက်ဆောင်ရတာဖြစ်တယ်လို့စိတ်ချရတဲ့စမ်းသပ်ဆစ်ဆေးပစ္စည်းမရတဲ့အတွက်အခက်အခဲတွေလည်းရှိနေတာပါ။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလွား COVID-19 ကူးစက်ခံရသူဟာစနေနေ့မှာတန်း30ကျော်ရှိပြီးသေဆုံးရသူကတသန်းနီးပါးရှိပါတယ်။အမေရိကန်နိုင်ငံကကူးစက်ခံသူ6သန်းခွဲကျော်နဲ့အများဆုံးဖြစ်ပြီးသေဆုံးရသူကလည်း2သိန်းနီးပါးရှိနေပါတယ်။ဂျပန်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကသူနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တနင်္လာနေ့ကပထမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပြောပါတယ်။ဝန်ကြီးချုပ်ဆူဂါဟာရှင်းစိုးအာဘေးနေရာကိုဆက်ခံတာဖြစ်ပြီးအရင်ဝန်ကြီးချုပ်အာဘေးကတော့အမေရိကန်သမ္မတထရမ့်နဲ့ခေါင်းတီးအတူရိုက်လေရှိတယ်လို့ပုံမှန်တယ်လီဖုန်းဆက်သွယ်ရှိပြီးလူချင်းနဲ့မကြာခဏတွေ့ဆုံလေရှိပါတယ်။အမေရိကန်နဲ့ဂျပန်တို့ကြားမဟာမိတ်ဖြစ်တည်မှုဟာဒေတာရင်းတည်ငြိမ်ရေးနဲ့အေးချမ်းမှုအတွက်အခြေခံဖြစ်ကြောင်းနဲ့နိုင်ငံအနီးကညှိနှိုင်းဆောင်ရွက်ကြဖို့အတွက်သူတို့သဘောတူခဲ့တယ်လို့လည်းတယ်လီဖုန်းဆက်သွယ်ပြောကြားပြီးဝန်ကြီးချုပ်ဆူဂါကသတင်းတောက်တွေကိုပြောပါတယ်။ထိတ်တန့်ရင်ဆိုင်မှုတွေကြီးထွားလာနေတဲ့အမေရိကန်နဲ့တရုတ်တို့ကြားဝန်ကြီးချုပ်တစ်ဆူဂါအနေနဲ့ဂျပန်နိုင်ငံရဲ့ဆက်ဆံရေးကိုကင်တွယ်တဲ့အခါအတင်းဆောင်မခံတဲ့ထိန်းချုပ်မှုတွေလောက်ရဖို့ရှိပါတယ်။တစုံတစ်ခုဖြစ်လာရင်ဂျပန်ဝန်ကြီးချုပ်ကသူ့ကို24နာရီအတွင်းကြိုက်တဲ့အချိန်ဖုန်းဆက်ဖို့သမ္မတထရမ့်ကပြောကြောင်းလဲဝန်ကြီးချုပ်ဆူဂါကပြောပါတယ်ဂျပန်အစိုးရအဖွဲ့လက်ထောက်အတွင်းဝန်ချုပ်မန်နာဘူးဆာကိုင်ယီကသမ္မတထရမ့်နဲ့ဝန်ကြီးချုပ်ဆူဂါတို့ရဲ့25မိနစ်ကြာတယ်လီဖုန်းဆက်သွယ်မှုအတွင်းတရုတ်ပြည်ဆိုင်ရာအမြင့်ချင်းဖလှယ်ခဲ့ကြတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူးနိုင်ငံခေါင်းဆောင်တို့ဟာ COVID-19 ကုသရေးနဲ့ကာကွယ်ဆေးထုတ်လို့ရမှာနိုင်ငံပူးပေါင်းဆောင်ရွက်ဖို့မြောက်ကိုရီးယားဆက်ဆံရေးဆိုင်ရာကိစ္စရပ်တွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတယ်လို့လည်းဆာကိုင်ယီကပြောပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার ပက်ထင်းကဒုံးလေးနဲ့တမယိုးကြလက်နဲ့ဆိုင်ရအစီအစဉ်တွေနဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း2000ကျော်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာဒဏ်ခတ်အရေးယူဖို့ရှိတယ်လို့အမည်မဖော်လိုသူအမေရိကန်အကြီးအကဲအရာရှိသူက Reuters သတင်းဌာနကိုပြောပါတယ်။ဒါဟာအီရန်ပေါ်မှာကုလသမဂ္ဂကအရေးယူဒဏ်ခတ်မှုတွေလှုပ်လာစေရတဲ့အားဖြစ်ဖို့ရည်ရွယ်တာပါ။အီရန်ဟာဒီနှစ်ကုန်လောက်ဆိုရင်နျူကလ িয়ার လက်နဲ့ထုတ်ရမှာတုံးတဲ့ပစ္စည်းတွေအလုံးလောက်ရသွားနိုင်ပြီးအီရန်ကမြောက်ကိုရီးယားနဲ့ပေါင်းပြီးတာဝေးဖြစ်ပက်ထင်းတပ်ဒုံးကြီးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကျန်းသေးလှုပ်လာနိုင်တယ်လို့ဒီရာရှိကပဲပြောပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်နိုင်ကြောင်းခိုင်မာတဲ့အထောက်အထားအသေးစိတ်ကိုတော့မပြောပါဘူး။အခုလိုအီရန်ပေါ်မှာဒဏ်ခတ်ရေးယူမှုတွေချမှတ်ဖို့လှုပ်တာဟာအီရန်ကိုဒေတာရင်းဩဇာလွှမ်းမိုးမှုကန့်တတ်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြိုးစားနေခြင်းနဲ့အန်ကိုက်ဖြစ်နေပါတယ်။ကုလသမဂ္ဂမှာအီရန်ပေါ်ရေးယူဒဏ်ခတ်မှုတွေချမှတ်ဖို့ဥရောပမဟာမိတ်တွေတရုတ်နဲ့ရုရှားတို့ကကန့်ကွက်နေပေမဲ့အမေရိကန်ကအစ်စ်ချမှတ်တဲ့အီရန်ပေါ်ဒဏ်ခတ်မှုတွေကြောင့်သူတို့နိုင်ငံတွေအခြေစိုက်ကုမ္ပဏီတွေအပေါ်မှာတယောက်မှုရှိနေတယ်ဆိုတာကိုသတိပြုမိစေဖို့အတွက်အခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်။အီရန်ဟာနျူကလ িয়ার လက်နဲ့ထုတ်ဖို့လုပ်နေတယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကတံပြန်ရှိပေမဲ့အီရန်ကတော့မဟုတ်ကြောင်းငြင်းဆိုပါတယ်။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကလက်နက်ကင်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေတာကိုတနင်္လာနေ့ကရုရှားချက်တိုက်လေရင်တွေကပုံကျဲတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားတိုက်ခန်းတွေကပြောပါတယ်။ဒါဟာလွန်ခဲ့တဲ့6လလောက်ကတူရကီနဲ့ရုရှားတို့ကြား အပြစ်ခံရစင်းနဲ့တိုက်ခိုက်မှုတွေကြီးကြီးမားမားမလုပ်ဖို့သဘောတူညီချက်အရပြီးကြတဲ့ကဆိုအပြင်းထန်ဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။စစ်လေရင်တွေဟာအစ်တလစ်မြို့ပြင်အနောက်ဖက်ခြမ်းမှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းမျက်မြင်တွေကပြောပါတယ်။ Syria စစ်တပ်စခန်းချထားတဲ့အစ်တလစ်တောင်ပိုင်းကတောင်တန်းဒေသမှာတိုက်ခိုက်မှုတွေပြင်းထန်ကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုတွင်ထိခိုက်သေးဆုံးမှုရှိမရှိတော့လုံးလုံးဆယ်မသိရသေးပါဘူး။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးရုရှားဆိုရကရော Syria စစ်တပ်ကပါမှတ်ချက်တစုံတရာပေးပြောဆိုတာမရှိသေးပါဘူ
း။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.33 ညဒိုင်းလိုမီတာ40 kHz 8.33 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ရန်ကုန်တိုင်းမှာရှိတဲ့45မြို့နယ်ကကိုကိုကျွတ်မြို့နယ်ကလွဲလို့ကျန်တဲ့မြို့နယ်အားလုံးမှာပြည်သူတွေနေအိမ်မှာပဲနေကြဖို့ဆိုတော့ Stay at Home အမိန့်ကိုကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကစက်တင်ဘာ20ရက်ည8နာရီမှာထုတ်ပြန်လိုက်ပါတယ်
တို့ဖြစ်ပါ၍ရန်ကုန်တိုင်းဒေသကြီးအတွင်းရှိမြို့နယ်အားလုံးကိုကိုကျွမြို့နယ်မှာပါတွင်နေထိုင်သည့်ပြည်သူများအနေဖြင့်နေအိမ်တွင်နေထိုင်ရေး Stay at Home အစီအစဉ်တွင်အကျုံးဝင်ကြောင်းကြေညာလိုက်ပြီ
းအခုလိုထုတ်ပြန်လိုက်တဲ့ Stay at Home အမိန့်ဟာစက်တင်ဘာ21ရက်တနင်္လာနေ့မနက် 8 နာရီကစလို့အကျိုးသက်ရောက်မှာဖြစ်ပါတယ်ဒီရက်ပိုင်းနေ့အတွင်းရန်ကုန်တိုင်းမှာကိုဗစ်ဓာတ်ကွဲအတည်ပြုလူနာဇက်တိုက်တွေ့ရှိနေတဲ့အခြေအနေကြောင့်ရောကြည့်သွားရစဝင်လည်းမရှိယောဂပိုးရှိသူတွေနဲ့ထိတွေ့ခြင်းလည်းမရှိတဲ့လူတွေစီမှာပါအချိန်ကာလတို့အတွင်းကိုဗစ်ယောဂကူးစက်မှုထင်းမြန်လာတာကြောင့်အခုလို Stay at Home အမိန့်ထုတ်ပြန်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါရယ် Stay at Home အမိန့်ထုတ်ပြန်တယ်ဆိုပေမဲ့မဖြစ်မနေဈေးဝယ်ထွက်ဖို့လိုရင်တအိမ်ကိုတရောင်နှုံးထွက်ခွင့်ရှိပြီးဈေးုံဈေးကန်သွားရောက်ဖို့လိုရင်တော့တအိမ်ကိုနှစ်ယောက်သွားခွင့်ရှိပါတယ်နေအပြင်ထွက်ရမယ့်သူတွေဟာမဖြစ်မနေနှာခေါင်းစည်းတက်ရမယ်လို့ပြောတာပါပဲ။ဒါအပြင်ကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးဘူကော်မတီကထုတ်ပြန်ချက်ဒီအတိုင်းအစိုးရဝန်ထမ်းတွေဟာနှစ်ပတ်ရုံးတက်နှစ်ပတ်နေအိမ်ကနေအလုပ်လုပ်ရမယ်ဆိုတဲ့အစီအစဉ်ကိုဆက်လက်ကျင့်သုံးသွားဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့ပုဂ္ဂလိကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကတော့နေအိမ်ကနေပဲလုပ်ငန်းတွေဆောင်ရွက်ကြဖို့တားမြစ်လိုက်သလိုစက်ရုံအလုပ်ရုံအလုပ်သမားတွေကိုစက်တင်ဘာ24ရက်ကနေအောက်တိုဘာ9ရက်နေ့ထိအလုပ်ဆင်းခွင့်မပြုဘူးလို့တားမြစ်လိုက်တာပါဒီလိုနေ့စဉ် Stay at Home ကန့်သတ်ခံရတဲ့လူတွေထဲမှာတော့ဘဏ်နဲ့ငွေကြေးဝန်ဆောင်မှုဓာတ်ဆီဆိုင်စားသောက်ကုန်တားငါထုတ်တဲ့လုပ်ငန်းဆေးဝါးနဲ့ဆေးကရိယာလုပ်ငန်းရေတံဖြန့်ဖြူးရေးလုပ်ငန်းအစရှိတဲ့လုပ်ငန်းတွေမှာအလုပ်လုပ်နေသူတွေမပါဘူးလို့ဖော်ပြပါတယ်အခုလိုထုတ်ပြန်တဲ့အမိကိုလိုက်နာမှုမရှိဘူးဆိုရင်တည်ဆဲဥပဒေအရအေးအေးယူမယ်လို့ဖော်ပြထားပါတယ်ခင်ဗျာထိုင်းနိုင်ငံမှာဘရင်ဝချီအလောင်ကုံကိုပွင်လင်းစွာစင်ခေါ်တဲ့အနေနဲ့တနင်္ဂနွေနေ့ကထောင်ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေဘန်ကောက်မြို့မှာကြီးတက်ခဲ့ကြပြီးဘရင်ရဲ့လုပ်ပိုင်ခွင့်အာဏာရှော့ချရေးအပအဝင်ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံမှာဘရင်စနစ်ကိုဝေဖန်ပြစ်တင်ရင်အရေးယူခံရမယ်ဆိုတဲ့ဥပဒေရှိပေမဲ့ထိုင်းဘရင်စနစ်နဲ့စစ်တပ်ကြီးစိုးချေလှယ်နေတဲ့လူအဖွဲ့အစည်းကိုပြောင်းလဲပြစ်ဖို့ဆိုတဲ့တောင်းဆိုဆန္ဒပြမှုတွေဟာဒီနှစ်လတာကာလအတွင်းပိုပြီးကြီးထွားလာတာပါဆန္ဒပြသူတွေကိုတော့လက်နက်မပါတဲ့ရာပေါင်းများစွာသောရဲတွေကအကာအညံတွေနဲ့ဟန်တားခဲ့ပါလေဆန္ဒပြခေါင်းဆောင်တွေကတော့ဘီရင်နန်းတော်ကိုပြေးပို့တဲ့သူတို့ရဲ့တောင်းဆိုချက်ပါစာတစ်စောင်ကိုရဲလက်ထက်ပေးအပ်ခဲ့ပြီးစာထဲမှာတော့ဘီရင်စနစ်ပြုပြင်ကြောင်းလဲဖို့နဲ့စစ်ဗိုလ်ချုပ်ဟောင်းတစ်ဖြစ်လဲဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပေးဖို့ရွေးကောက်ပွဲအသစ်နဲ့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲဖို့ကိုဖော်ပြထားပါတယ်နောက်တစ်ကြိမ်ဆန္ဒပြပွဲကိုအောက်တိုဘာ14ရက်နေ့မှာထပ်လုပ်မယ်လို့ကြေညာထားပြီးထိုင်းတနင်္ဂနွေလုံးကပြည်သူတွေအလုပ်တွေရန်နာပြီးသူတို့နဲ့ပူးပေါင်းပါဝင်မှုကိုလည်းဖိတ်ခေါ်ထားပါတယ်။တရုတ်စစ်လေယာဉ်တွေထိုင်ဝမ်ကျွန်းကိုနှစ်ရက်တာချင်းကပ်ခဲ့တာဟာဒေသတစ်ခုလုံးကိုတရုတ်အစိုးရကချင်းချောက်ခဲ့တာဖြစ်ပြီးတရုတ်အစိုးရရဲ့စည်ရင်အမှန်ကိုထိုင်ဝမ်ပြည်သူတွေသိအောင်ပြသလိုက်ခြင်းဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝင်ဝမ်ကတနင်္ဂနွေနေ့မှာပြောကြားပါတယ်။တရုတ်ရဲ့လေကြောင်းပြန်တမ်းမှုဟာအမေရိကန်စီးပွားရေးတူဝန်ကြီးကီခရက်ထိုင်ဝမ်ကိုရောက်ရှိနေချိန်မှာပြုလုပ်ခဲ့တာပါ။ဒူဝန်ကြီးခရစ်ဟာနှစ်ပေါင်း40အတွင်းထိုင်ဝမ်ကိုပထမဆုံးလာရောက်တဲ့အဆင့်မြင့်ဆုံးအမေရိကန်အရာရှိလည်းဖြစ်ပါတယ်။တရုတ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားခလေလန်းကိုဖြတ်ကျော်ပြီးထိုင်ဝမ်လေကြောင်းလုံခြုံရေးသတ်မှတ်နယ်မြေကိုတောက်ကြနေတဲ့စနေနေ့တွေကဝင်ရောက်ခဲ့တဲ့အတွက်ထိုင်ဝမ်ဘက်ကဂျက်တိုက်လေယာဉ်တွေနဲ့ပြန်တမ်းဟန်တားခဲ့တာပါ။ထိုင်ဝမ်ကျွန်းကိုတရုတ်ကသရုပ်ပိုင်နယ်မြေဖြစ်သတ်မှတ်ထားပါတယ်။ ဒီလိုရဟာနိုင်ငံကပုံရိပ်အတွက်တစုံတရာအထောက်အကူမဖြစ်နိုင်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်။တရုတ်လီဒါကစနေနေ့မှာပြသခဲ့တဲ့ဗီဒီယိုတစ်ခုမှာတော့ထိုင်ဝမ်ကိုပြန်တန်းခဲ့တဲ့လေယာဉ်တွေထဲမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ H6 ဘုံးကျဲလေယာဉ်နဲ့ပါဝင်ကြောင်းပြသခဲ့ပါတယ်ခင်ဗျာ။မိုဘိုင်းဖုန်းအင်တာနက်မှာပြောဆိုဆက်သွယ်လို့ရတဲ့တရုတ်ကုမ္ပဏီပိုင်း WeChat ကိုတနင်္ဂနွေနေ့ညနေပိုင်းကစပြီးဒေါင်းလုဒ်ချသုံးဆွဲလို့မရအောင် Apple နဲ့ Google တို့ရဲ့ App Store တွေမှာပိတ်ပင်ထားဖို့ဆိုတော့သမ္မတ Trump အစိုးရရဲ့အမိန့်ကိုအမေရိကန်တရားရုံးတစ်ခုကတနင်္ဂနွေနေ့အစောပိုင်းမှာဟန်တားလိုက်ပါတယ်။ Trump အစိုးရရဲ့အမိန့်နဲ့ပတ်သက်လို့ WeChat အသုံးပြုသူတွေကအမှုဖွင့်ပြန်လည်တရားစွဲခဲ့ပြီးတရားလိုတွေရဲ့တင်ပြချက်ဟာအမေရိကန်ဖွဲ့စည်းပုံရဲ့ပထမပြင်ဆင်ချက်နဲ့ကန့်ညီနေတယ်လို့တရားလိုတွေကအလေးသာစေကြောင်း San Francisco ရာစုတရားသူကြီးလော်ရယ်ဘီလာကပြောပါတယ် WeChat နဲ့ TikTok app တွေဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုထိခိုက်နိုင်တာကြောင့်ပိတ်ပင်ဖို့ကုန်သွယ်ရေးဝန်ကြီးဌာနကတောက်ချာနေမှာအမိန့်ထုတ်ခဲ့ပါတယ် San Francisco တရားသူကြီးရဲ့ပိတ်ပင်မှုဟာသမ္မတ Trump အစိုးရရဲ့ဆုံးဖြတ်ချက်အပေါ်ရှုပ်ထွေးဝေဝါးစေတယ်လို့တရားရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်မှာ WeChat သုံးသူပေါင်းနေ့စဉ်19တန်းရှိပါတယ်ခင်ဗျာတင်ရနိုင်မနက်ပိုင်း VOE ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အစားပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြအောင်ပါခင်ဗျာ
။စံတော်ဝင်းမြန်းပါရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းလျှော့ချနိုင်ဖို့အလုပ်အကိုင်းနဲ့သွားလာလို့ရှာမှုတွေကိုနောက်ထပ်တစ်ဆင့်တင်ပြလိုက်ပါပြီ။ဘာကြောင့်လဲပြီးဘလို့ဖြစ်လာတိုင်းတာကိုရန်ကုန်ကိုဗစ်ပေါင်းဆက်ညီနိုင်ရေးကော်မတီဒီဥက္ကဋ္ဌကိုမေးရမှာစစ်တပ်လူတွေဘဘခချုပ်ဒေါက်တာဇော်ဝေစိုးကအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါမယ်
။ containment ကိုတွားဖို့လိုနေပြီးတာပေါ့ကျွန်တော်အဲ့အကြောင်းလဲဒါကိုလုပ်တဲ့သဘောပါပဲ။ stay at home လုပ်ဖို့ပေါ့။ဒါဖြစ်လို့လေဆိုတော့ကျွန်တော်တို့ရဲ့အနေထားကဒါကိုလုံးဝဤဖွင့်ချလိုက်ရင်ကူးစက်မှုတွေကိုကျွန်တော်မတားဘဲနဲ့နောက်ဆက်တွဲအကျိုးတွေကိုကျွန်တော်တို့နိုင်ငံအနေနဲ့ကြော်သွားဖို့နည်းနည်းခက်တယ်ပေါ့နော်။သူတို့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဒီကြီးတွေကိုကူးစက်သွားမယ်နောက်ပြောပါရှိတဲ့လူတွေကူးစက်သွားရင်အဲ့အရာတွေကိုကျွန်တော်တို့ရှေးရုံနေနဲ့ကုသနိုင်မှုဆိုတာတော်လေးခက်ခဲတဲ့အခါကျတော့ဒီလိုမျိုးထိန်းကြမှာဖြစ်မှာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ကူးစက်မှုကဘာကြောင့်မလို့အခုလိုတက်လာတယ်လို့ယူဆတယ်
ကျွန်တော်တို့လည်းပြန်ပြီးတော့ယူလုပ်ပြီးသုံးသပ်နေပါတယ်ဒီယောဂါရဲ့ပြန်ပွားတဲ့နှုန်းကလည်းမြန်နာပေါ့နော်အဲ့ဒါလည်းပါတယ်လို့ဒါကြောင့်ကျွန်တော်တို့ contact tracing ကိုအားထုတ်ဖြည့်လိုက်တာပေါ့နော်ဒီလိုနဲ့တည်းမှာဒီ facility quarantine ကြီးကို community based quarantine နဲ့ကျွန်တော်တို့လုပ်ပြီးတော့ဖြေတာပေါ့အဲ့ဒါတွေလည်းပြင်ဆင်ထားတာရင်း900ဇာလောက်ပြင်ဆင်ထားတာကွာ9000ဇာလောက်ဖြစ်လာတဲ့အချိန်မှာဒီဘက်က public ဆက်သက်ကလည်းတော်တော်လေးကိုရုန်းကန်ပါတယ်ဒါဒီဘက်ကကုသရေးဘက်ကလည်းတော်တော်လေးရုန်းကန်တော့အခုလိုမျိုး stay at home လုပ်လိုက်ခြင်းအားဖြင့်ကျွန်တော်တို့အများကြီးဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအခုကပို့တွေ့တဲ့လူနှုတ်များလာတယ်
ပို့တွေ့တော့များလာပေါ့သင်္ဒါ community ထဲမှာပြန်နေဟာကိုတွေ့ရတာပေါ့အဲ့တော့အဲ့ဒါကို control လုပ်ဖို့အတွက်ဆိုရင် community movement တွေစုစားမှုတွေတွာလာမှုတွေဒီလိုကူးကူးဆက်ဆံမှုတွေလျှော့လိုက်ရတော့တွာဖို့အတွက်ဒါလုပ်တာပေါ့ဒီအချိန်နေမှာထိနိုင်တယ်မယ်ဆိုတော့ကျွန်တော်တို့တနေ့နေ့နေ့နေ့နေ့ဖြစ်မှာပေါ့တကယ်လို့ဒီအချိန်မထိနိုင်ဘူးဆိုရင်ကျွန်တော်တို့နေခြေရဲဟာဖြစ်သွားနိုင်တယ်လူအရေတော့ကလုံး900နေပြီးတော့မှ600 900ဖြစ်သွားပဲ။နောက်ခုနကလို့ကျွန်တော်တို့အဲ့ဒါဆိုရင်တော့ percentage နဲ့ကျွန်တော်တို့ positive ဖြစ်တဲ့လူရဲ့ 10 to 15% က ICU ထဲထည့်ရမယ်။ဆိုတော့အဲ့ဒီမှာပိတ်ဆို့မှုတွေလည်းရှိမယ်ဆိုကျွန်တော်မနိုင်မနင်းနေတော်တော်ဖြစ်သွားနိုင်တဲ့အနေအထားရှိလို့ကျွန်တော်ဒါကတော့ဒီ at home ကလာလောက်ရတာပေါ့
။ဟုတ်ကဲ့ဆရာသူစပြီးတော့တင်ချက်လိုက်တာဖြစ် lockdown လို့မဟုတ်ဘူးပေါ့နော်။တော်ရတဲ့ပြည့်ဒီ partial lockdown
semi lockdown လို့ partial lockdown လို့ပေါ့အဲ့ပုံစံမျိုးကျွန်တော်တို့နိုင်ငံရဲ့အနေအထားလဲလုံးဝကြီးပိတ်ပစ်လိုက်ရင်လည်းအချိန်ကြာကြာမခံနိုင်ဘူးပေါ့နော်အထူးသဖြင့်ဆင်းရဲတဲ့လူဒန်းစားအတွက်ကျွန်တော်ချိန်စရတာပေါ့နော်ကျွန်တော်ထင်တော့နိုင်ငံတော်အနေနဲ့အဲ့ဒါတွေချိန်စရတာတွေလည်းအများကြီးပါပါတယ
်ဟုတ်ကဲ့ဆရာဒီဆေးရုံအနေအထားအခုနောက်ဆုံးအခြေအနေပါပေါ့ဆရာနော
်300 400လောက်ဆိုရင်ကျွန်တော်ရဲ့ capacity ကိုနိုင်နေပေါ့နော်ကွာက900ဖြစ်သွားတဲ့အချိန်မှာတော့အခု DC criteria discharge criteria ကိုကျွန်တော်တို့
ဟုတ်ကဲ့ဆေးရုံစင်တာပါဆရာ
ဟုတ်တယ်ဟိုပြင်ရတယ်ပေါ့နော်စင်ကာပူမှာသုံးတဲ့ discharge criteria ကိုကျွန်တော်တို့သုံးတဲ့သဘောဖြစ်သွားတာပေါ့နော်ကျွန်တော်တို့အရင်တုန်းက14ရက်ထားတာပေါ့အခုကျွန်တော်တို့အဲ့ဒါကို17ရက်ပြောလိုက်တာပေါ့နော်ဆေးရုံထဲမှာရှိနေတဲ့ inpatient workload ကိုကျွန်တော်တို့ short chart နိုင်အောင်လုပ်တဲ့သဘောပေါ့နောက်တစ်ဖက်ကလည်း quarantine site တွေမှာ double negative 9ရက်ကိုကျွန်တော်တို့ပြောင်းပြီးသုံးတော့ပေါ့နော် နော်ချက်ပြီးတော့လည်းကျွန်တော်တို့ဒီဟာတွေကိုတိုးချဲ့နိုင်အောင်เนาะအခုတော့ကျွန်တော်တို့ပြင်ဆင်ထားပြီးတော့ကတင်းအရေးအတွက်တွေပို့ပြီးရအောင်เนาะကျွန်တော်တို့စီစဉ်ထားတာရှိပါတယ်ဒါပေမဲ့ဒီဘက်ကတမ်းမကြီးနဲ့ကိုလန်တရားတွေဝန်ထမ်းနေအတွက်လည်းနေရလူတွေကိုလည်းဒီမှာအပြည့်သလိုအဲ့တော့ containment procedure တွေကိုတဖြည်းဖြည်းတဖြည်းဖြည်း release လုပ်ပြီး short ပေးနေတာ
ပေါ့။ဟုတ်ကဲ့။ပုဂ္ဂလိကသေယုံတွေဘက်ပိုင်းကရော
သူတို့နဲ့ကျွန်တော်တို့ဆွေးနွေးပြီးတော့အခုဒါနဲ့ပတ်သက်ပြီးတော့အားလုံးသူတို့အတင်းအပွဲအနေနဲ့ပါဝင်နိုင်တဲ့ပုံစံဆုံးဖြတ်ပြီးတော့တင်ဖို့အဲသူတို့လည်းတရက်နှစ်ရက်အတွင်းပြန်ပြီးတော့တင်ပါလိမ
့်။ဟုတ်ကဲ့ဆရာ။တက်မတော်ဘက်ကကူညီနိုင်ဖို့အနေထားရော
။ဖောင်ကြီးမှာတက်မတော် 25% ပါပါတယ်။သူတို့လိုအပ်တဲ့နေရာတွေကိုသူတို့ထပ်ပြီးတော့လည်းအခုလည်းဖြည့်ပေးနေပါလိမ့်။testing မှာလည်းပဲတက်ကဝင်ပြီးတော့ကူနောက် quarantine site တွေမှာလည်းစစ်တပ်ကကူညီပြီးတော့ကူလုပ်နေရတာရှိပါတယ
်ဟုတ်ပါတယ်ဆရာအဲ့တော့ဒီနေ့မှာဆရာဒီတက်မတော်ဆေးရုံနေသုံးဖို့အနေထားရော
အဲ့တော့ central ကသုံးဖြန့်ရမယ့်ကိစ္စပေါ့လေ central ကသုံးဖြန့်ရမယ့်ကိစ္စပါနိုင်ငံတော်အစင်းနေနဲ့ဆွေးနွေးသုံးဖြန့်ပြီးတွားရမယ့်ကိစ္စလေ
ဟုတ်ကဲ့ဆရာနောက်ဆုံးအနေထားမှာဆရာနေနဲ့ဒီဒီဒီအဓိကပါမှားခြင်းလဲ
အခုလိုမျိုးဟိုကျွန်တော်တို့ထိန်းပြီးတွားတဲ့နိုင်ငံတွေမှာတော့ထိန်းရင်လည်းထိန်းလို့ရတဲ့ဟာလေးတွေရှိပါတယ်ပြေုပ်တို့ဘာလို့ထိန်းခဲ့ကြတာပေါ့နော်ဩစတြေးလျမှာဆိုလည်းလို short line တင်းလိုက်ပြီးတွားနေကြအောင်ထိန်းလို့လည်းထိန်းတယ်အဖြေလေးတွေကဟိုကောင်းတာပေါ့နော်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးပေါ့နော်ပြည်သူလူထုအနေနဲ့ရောအားလုံးပေါ့လေလူနာတွေရောဒေသဝင်အကုန်လုံးပါပဲဒီအားလေးကိုညီညီညွတ်ညွတ်လေးနဲ့အဲ့လိုလုံနိုင်နေဆိုတော့ကောင်းမှာ
ဟုတ်ကဲ့အခြေအနေအကျဉ်းပါလေဆရာအားလုံးအောင်မြင်ပါစေလို့ကျွန်တော် sit down ပြလိုက်ပါတယ်ဝင်ပ
ါတနင်္လာနေ့နေ့ခင် BOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရန်ကုန်မှာတနင်္လာနေ့ကစပြီးနေအိမ်မှာပဲနေကြဖို့အစိုးရကအမိန့်ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံတွေစီးပွားရေးလုပ်ငန်းရှင်တို့ရဲ့အမြင်တွေကိုစူးစီးတင်ပြမှာပါကျွန်မအင်ဂျင်နိုင်ပါရှင်ရန်ကုန်တိုင်း45မြို့နယ်တွေကကိုကိုကျွန်းကလွဲပြီးတနင်္လာနေ့နနက်8နာရီကစလို့ပြည်သူတွေနေအိမ်မှာပဲနေကြဖို့အမိန့်ကိုမနေ့ညကမြမအစိုးရကထုတ်ပြန်လိုက်ပါတယ်။အဓိကကတော့ COVID-19 ကူးစက်မှုဗဟုအချက်ချဖြစ်နေတဲ့လူနေထူထပ်တဲ့ရန်ကုန်တိုင်းမှာအချိန်တိုအတွင်းကူးစက်မှုနှုန်းအရှိန်မြင့်လာနေတာကြောင့်အခုလိုနေအိမ်မှာပဲနေကြဖို့အမိန့်ကိုထုတ်ပြန်လိုက်ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လိုက်နာရမယ့်စီးညင်းစီကံပေါင်း8ချက်ရှိရမှာအများပြည်သူအတွက်ရှင်းရှင်းလင်းလင်းမရှိတာတွေပါဝင်နေတယ်လို့ရန်ကုန်မြို့ဒေသခံအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့အနေနဲ့ကြတော့လေဖတ်ကြည့်လိုက်ရင်ကြာတချို့အမိန့်ကြောင်ညာစာတွေမှာထုတ်ထားတဲ့စကားလုံးသုံးလုံးလေးပေါ်မှာဟိုတာမန်ပြည်သူတယောက်အနေနဲ့နားလည်ဖို့နည်းနည်းခက်ခဲတဲ့စကားလုံးလေးတွေရှိရပါတော့။ဥပမာဆိုရင်အပိုက်ခငယ်မှာပါတဲ့ကုန်ကျန်းယူကုန်ချောပေးဆောင်ရွက်တော့လက်ခစာလုပ်ငန်း CMB ဆိုရင်ကျွန်တော်တို့လုပ်ငန်းပိုင်းလည်းဟိုလုပ်တဲ့သူမဟုတ်တော့စာအဲ့ဒါဘာလုပ်ငန်းတွေကိုပြောလဲဆိုတာတော့နားမလည်ဘူးရှင့်။နောက်တစ်ခုကကျွန်မအနေနဲ့ကြာလို့ရှိရင်အပိုက်ခကြီးနဲ့အဲစာကွယ်နဲ့ပေါ့နော်။ဆောင်မဖြစ်မနေဈေးဝယ်လို့ရှိရင်အင်အားနေတူပဲထွက်ရမှာပေါ့။ဒါပေမဲ့စားခွဲကြလို့ရှိရင်ရက်ွက်အတွင်းဈေးဝယ်ထွက်ခြင်းတွေရှင်မောင်းပြင်းရင်မော်ရင်တူဆိုတော့အဲဈေးဝယ်ထွက်တာ2ရောက်ခွင့်ပြုတယ်ဆိုတော့အဲ့ဒီနှစ်ကနည်းနည်း contracted ဖြစ်နေတယ်လို့ပဲပေါ့နော်။နောက်တစ်ခုကကျွန်တော်တို့ရန်ကုန်မှာကဟိုအမတီးရဲ့တိုင်တိုက်ခတ်မြင့်နေမှာနေရတယ်ပေါ့နော်။နောက်ဈေးကိုတင်းငယ်ရဲ့ဆောင်ဝယ်ရတယ်ဆိုဆွဲရတာလည်းပါများဆိုတော့ခါဒီကျရင်ကားနဲ့တော့ဈေးဝယ်ထွက်တာမရှိဘူး။ဆိုတော့ဒါလေးကိုသူတို့နည်းနည်းထက်စဉ်းစားဖို့ကောင်းတယ်။ဘာလို့အများကြီးကတော့အူဈေးတွေဘာကြီးတော့ကြလို့ရှိရင်ရက်ွက်ဈေးတွေပဲတုံးကြတာများတော့ကြပြီဒီလူတန်းသားများတဲ့အတွက်ဒီလူတန်းသားအတွက်ကြလို့ရှိရင်အဲ့ဒါလေးကနည်းနည်းအဆင်မပြေဘူးပေါ့နော
်အမိတ်ထုတ်ပြန်ခြင်းကတနင်္ဂနွေည8နာရီမှာဖြစ်ပြီးစတင်လိုက်နာရမယ့်အချိန်ကတနင်္လာနေ့နနက်8နာရီဖြစ်နေတဲ့အတွက်လုပ်ငန်းရှင်တွေပြင်ဆင်တဲ့နေရာမှာအခက်အခဲရှိနိုင်တယ်လို့လည်းသုံးသပ်ချက်တွေရှိပါတယ်အိမ်ဆောင်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းရှင်တအုပ်ကတော့သူတို့လုပ်ငန်းတွေပိတ်ဖို့ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့အခုလိုရုတ်တရက်အမိန့်ထုတ်ပြန်လိုက်တာကြောင့်နေသားအလုပ်သမားတွေအတွက်သွားရေးလာရေးမှာအခက်အခဲတွေရှိလိမ့်မယ်လို့ VOE ကပြောပါတယ်။
အမားတို့ပေါ့အမားဆိုင်နေရှိတာပေါ့နော်အိမ်ဆောင်ပစ္စည်းဆိုင်ဆိုတော့လေအမားတို့သူတို့မကြော်ညာခင်ကိုတည်ရမလားအရင်ကြီးဖြစ်နေတဲ့အခါကျတော့လေအမားတို့ပိတ်ဖို့အကုန်လုံးစီစဉ်ပြီးသွားပြီပေါ့နော်အမားတို့အင်္ဂါနေ့ကိုပိတ်နေတယ်ဒါပေမဲ့အမားတို့ကကျတော့အလုပ်သမားတွေပေါ့လစာတွေသမားတွေကပြဿနာမရှိဘူးမဲ့အော်ပေါ့နော်အေးပေါ့အမားတို့ကကားကြလို့ရှိလို့ရှင်တစ်ခေါက်ကိုဘလောက်ခေါက်ကြီးနဲ့ပေးရတဲ့ကားသမားတွေပစ္စည်းထမ်းတဲ့လူတွေပေါ့နော်နေစားတွေအတွက်ကြတော့သူတို့အတွက်ကအရန်အခက်ခဲဖြစ်မှာပေါ့နော်ပိတ်လိုက်တဲ့အခါမှာ
COVID-19 ကရောဂါကူးစက်မှုအရှိန်မြင့်တက်နေတဲ့ရန်ကုန်မှာစီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရင်ဆိုင်နေရတာပါဒါပေမဲ့လည်းမြန်မာအစိုးရရဲ့နောက်ဆုံးထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အစိုးဆုံးအခြေအနေကနေတက်နိုင်သမျှရောဂါကာကွယ်ထိန်းချုပ်ပြီးမရှိမဖြစ်လိုအပ်တဲ့စီးပွားရေးလုပ်ငန်းတွေလက်ပတ်နိုင်အောင်စ조사နေတာတွေ့ရတယ်လို့မြမအေးလေးလာနေသူဒေါက်တာတင်မောင်တန်းက VOE ကိုပြောပါတယ်
။ရေဘူးရအားဖြင့်တော့ရွေတာမကူးဆက်ဖို့ပေါ့ Gusa Fu Suraga, Dure T to a Sasamu, Atanizo Nerong. Zanetebe, Dure Boare Gale, Lepanibo, Luate. Arajamolo, Massima Pide, Siway Longani, Lepanirao, Quimpure, Dabime, Dionetia Magusa, Nine, Anitani, Atanizo, Siway Lepamude, Lojavo, Trojan at the Wolf.
Sao, in my way, Nidabo Sure, a main. Lockdown, big child like this, a snake, what charged the hour, by revelation.
You were not knowledge, I don't know what you are, no more, but not a big you are knowledge at all. Who are no water, my solution, or a dwalari, a piano, a dwalle, a treadle, we are a colombo, big child at the bubble. Stay home, so that the water, in my attendance on nature. Pugusa, who some move down, one moon, no short time, I bought to you a bit of just under the wall. Hello. Chokan, Betty, a colono choke like Betty, Madwade, you wanna?
Name my many double sore, Jamai Winji Tanaye, and made Topian Deco, Lina Jim Shibu, so you know, Tize Ubri ya, a ye you can ya melu, Jinya Jama Popja Tavarish.
You American Tanya, Radio Ne Yomilanya, Sisinego, American Piranzu, Washington DC, Nurogani, Tolin Benevale. American Pidanzuma, COVID-19 Yoga, Kusep Yampamu, Jibo Chinijao, VOA Radio Ne Yotan Sisinego, Yai Pongzan Pian Tolin Benivale, Radio Sisinego, Manet Chanaigani Kunanai Etine, Nya Kunaigani Senai Ti Chenimabe, Tolin Benivale, Yomitanya Sisinego, Nizin Nya Kunanaigani Kunanai Gueti, Poman Sepi Tolin Benivale, VOA Tolin Jadego, Radio Ne Joru Slano Obien, VOA Facebook Samina Male, Nasin Chishu Nanya Barikna.
Ago, Nema Yi Senegan a season go, Nasin Namabi, Jama Kimu Deba. Maiti Lama Shire, Nemaning and Lijone Agata Vinya Tekaluga, Engineeriha, Nemaning and Dre, Gubain Juru de Longo, Parmazo, Lutembo, Lonely Babi, Pelo Juru, Musa Valle, Baja, Lutembo, Josa Ravale. A few songs, the Yabo, Pamokajo, Doctor G. Dango, Saturday, the Mimia Neka, a Gulu, Sadio Bari.
Mokavani, Lila, up of the Vishi, Satellite, the Satellite Mamma, Geno, Micro Satellite News Abo, no Kilura, Nazi, Micro Satellite Gul, General D, Nanganaga Agatas Kani, we can all look in Bushi Bari.
Kulum, you're looking move Pada, Josa Rabales, Pajan Sotena, Valetio Diaviva.
Okay, General Useto Igana and General the Indecent Pono, Nima, set one so people look at it, and our General Kundo set news up, no? Omashi transport our General the Webizu, we might disato Igana, no, now got in the net Dobu Muri, Jordan Tolu Muri, another Kajaro, joint satellite Pono. So Indecent, General Nima Bene, Towesi, Chakan Bizu. Barre transport, you know, at the West Hippono. Alone, look at Shiva Daria, who look at who thought of Sadae cannot a Nyai Taku, Pure, Porto Narakardi, and then there don't you moody, protesting it upon Taku Pure, though, General Diva Sekari, and Nyai Saitoim, we waited to Yelunga, and Karapawa Bay, and the Assassin Diari, the legend of Juru Lupuya, Lode, Egi Dakar, and Gubio, Gwani Lilai, Juruba, Egi Jurugani, satellite image table, Pedia, not Pedia, satellite image table, Majanorati, meeting I may be amused. Don't I make an atomia, who disorder Gwani Lilai, Jurugani, with the bamboo pin and everyone.
And then it is on Jopia Vivasia, Uma solution, can that cool like Quebio Mesolution, Saikui, Kandama, Pari Tonga, and Jopia Vivasia.
So, monitoring လုပ်လို့ရတယ်အဲ့ဒီ flight ကနေမှကျွန်တော်ကဘယ်လောက်ဒီအောင် damage ဖြစ်နိုင်လဲဆိုတော့ရေလွှတ်ရာတွေဘယ်လိုစီမံခန့်ခွဲကြမလဲပေါ့နော် disaster management နောက်တစ်ခါခုလွတ်နေတာကဆိုတော့ weather အတွက်လည်း focusing လုပ်လို့ရတယ်ဆိုတော့ဒီတဏ္ဍာဆောင်တစ်ခုကဘယ်လိုသွားနေတယ်ဘယ်လောက်နှုန်းနဲ့တိုက်နေတယ်ဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပို့ပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော် cyclone ရဲ့ဒီမိုးလေဝသရဲ့ဒီရာသီဥတုရဲ့ပြီးတော့တခြားဘယ်နေရာမှာတုံးနိုင်ပါသေးလဲဆရာ
ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာနဲ့ဆိုအခု survey တွေကျွန်တော်ဒီသလိုရေးဝင်ဌာနတို့ကနေတုံးတဲ့ land use တွေနောက်ကကျွန်တော်တစ်တော်တွေရဲ့အနေထားတွေပေါ့နော် deforestation တွေဘလို့ဖြစ်နေလဲတစ်တော်တွေပြုံးနေမှုဘလို့ရှိတယ်ဘယ်နေရာမှာဘလို့ကာဗာပြောင်းပြန်လုပ်လို့ရရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်ကကျွန်တော်က urban planning တွေပေါ့နော်အဒီအားလည်းရလာတဲ့ satellite image ကနေမှာကျွန်တော်တို့က GIS technology နဲ့ပေါင်းပြီးဆိုတော့အသုံးချမယ်ဆိုလို့ချင်းရပါတယ်နောက်ဆုံးတော့ကျွန်တော်ကဒီ national planning ပေါ့နော်National planning လုပ်တဲ့အချိန်ကြည့်အောင်ကိုပဲဆိုတော့ satellite image တွေကအများကြီးထောက်ကူပေးနိုင်ပါလေဗျာဟု
တ်ဟုတ်ဆက်ဆက်ပြောသွားတာကဒီမြန်မာနိုင်ငံကဟိုလမ်းဆက် 102 ရောအဲ့ဒီအန်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကဘာတွေအထောက်ကူပေးရပါလဲဆရာ
အဲ့ဒီ communication satellite ကတော့ကျွန်တော်တို့တော်တော်လို့ Windows ဆက်ဆိုအဲ့ထဲမှာရှိတဲ့ကိုနိုင်တဲ့လောက်ပေါ့လေအဲ့လောက်နဲ့ကျွန်တော်တို့ transponder ဝယ်ပြီးကျွန်တော်တို့ဆက်သွယ်ရေးကဏ္ဍကိုဒီက internet တို့เนาะရုပ်တံထုတ်တင်တာတို့ဒီဟာကိုသုံးချတယ်အခုဒုတိယတစ်ဆင့်ဆိုကျွန်တော်တို့ဟို joint set ပေါ့เนาะသူတို့ index set နဲ့ကျွန်တော်တို့ဒီမြန်မာနဲ့တဝက်စီပေါ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကဟိုဒီပြည်ရာအပြင်တော့ index set ကပဲအကုန်လုံးတော့ပေါ့เนาะကျွန်တော်ကအဆက်ထည့်ဝင်ပြီးတာကျွန်တော်တို့ရလာတဲ့ဟိုကျွန်တော်အသုံးချရတာဒါပဲရှိတာပေါ့เนาะအခုဒီ account ပေါ်မဲ့ကဘာမီလေးလာရေယူလူကတော့ကျွန်တော်စောက်တာပြုတာအကုန်လုံးအလုံးစုံကိုစီကပိုင်နေကျူပေါ့နော်နောက်လာဒီစီစဉ်ထဲမှာပဲကျွန်တော်တို့ကတခါလဲဒီပညာဆွဲပြောင်းမှုဆိုတဲ့ဟာဒီကျူတို့ခုဘယ်လိုဒီဇိုင်းလုပ်မလဲဘယ်လိုဒီဆောက်မလဲသို့တင်မယ်ဘယ်လိုထိန်းချောင်းမလဲရလာတဲ့ image တွေဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က HR training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါဟို long term အတွက်ပါကျွန်တော်ရည်ရွယ်ပြီးဆိုဒါတော့ကိုယ်တိုင်လုံးစုံပိုင်တဲ့ကျူတို့ဖြစ်တာပေါ့ဟိုရင်းကတော့တဝက်စီနဲ့ငှားလာနဲ့အဲ့လိုမျိုးနဲ့ဖြစ်ခဲ့တာပေါ့နော်အဲ့တော့ဒါကြောင့်မို့လို့အခုကျွန်တော်က micro satellite ကကြတော့ကုန်ကျစရိတ်လည်းတက်တာတယ်ဆိုတော့ဒီဆောက်ရတဲ့ဒီလွတ်တရားတဲ့ဈေးကြီးတက်တာတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီ micro satellite ဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
satellite တွေကိုသူတို့ရဲ့ weight လေးချိန်ပေါ်မူတည်ပြီးသူအတန်းစားခွဲတာပေါ့နော်အခုအမှ communication satellite တွေဒါဆိုလို့ချင်း2တန်3တန်လောက်ထိလေးတယ်သူတို့ကဘာနောက်ကဟိုဟိုကျွန်တော်က geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းအဝေးကြီးပေါ့နော်ကျွန်တော်ကီလိုမီတာ3000 4000အလောက်ထိအောင်ကျွန်တော်ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာ24နာရီတစ်ပတ်လေးဆိုလို့ပဲဒီဂျိုတို့ကလည်းသူကကဘာတစ်ပတ်ပတ်ကို24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လုပ်လို့ရတယ် broadcasting လုပ်လို့ရတယ်ဆိုတော့သူကအကြီးဆုံးပေါ့နော် communication satellite ကအဲ့ကျွန်တော်ကဟို small satellite ဆိုတာရှိပြီးတယ်ဒါကတော့ကျွန်တော်ကကီလိုဂရမ်1500ကြာတယ်ပေါ့နော်ကီလိုဂရမ်100ထိအောင်ကဒီဟိုထဲမှာ microသူ satellite အထက်မှာပါတယ်ပေါ့နော်သူအောင်နေတဲ့10 kg လောက်ပါဆိုကျွန်တော်ကနာနို satellite တို့ pico satellite တို့ဆိုပြီးသူ့ရဲ့အလေးချိန်ပေါ်မူတည်ပြီးဆိုပြီးဂျိုတို့အမျိုးသားဖွဲ့ချပြီးသတ်မှတ်တာပေါ့
ခုလွတ်တင်တဲ့ဥစ္စာ micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျ micro satellite ပါ
ဟုတ်ကဲ့ဆရာဒီ satellite ကဒီကဘာမြေရနေပြီးတော့အမြင့်ဘယ်လောက်မှရှိပါလဲဆရာ
ခုပထမကျွန်တော်ဒီစီမံကိန်းမှာဂျိုတို့နှလုံးလွတ်မှာပေါ့နော်ခုပထမတစ်လုံးကခုလာမဲ့2021 February မှာကျွန်တော်တင်ပါပါတင်တာကျွန်တော်ဒီကဘာမြေအထက်ကီလိုမီတာ400-600ကြားထဲမှာရှိမှာပေါ့နော်အဲဒုတိယအတွက်အလုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ်ဆက်တလိုက်မှာလည်းသူတက်တန်းနဲ့သူရှိတယ်ဗျာ
အခု
ကျွန်တော်ကဒါကနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရတယ်ပေါ့ဟိုကကျွန်တော်ကဟိုဆက်သွယ်ရေးရှုလို့ဆိုရင်သူ့ရဲ့တက်တန်းက15နှစ်ဒါခါလည်းသတ်မှတ်ပြီလားသတ်မှတ်ပြီလားဆိုတာသူ့ရဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပိုဘူးပေါ့နော်အားလုံးဆိုသူ့မှာဂျိုရုကိုထိန်းချောင်းဖို့အတွက်လိုတဲ့ဖြူရယ်တွေရှိတယ်အဲ့ဒါ satellite နဲ့အတူတခါလဲတွက်ချက်ပြီးဆိုထည့်လိုက်အဲ့ဖြူရယ်ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူးဒါပေမဲ့ကိုယ်နိုင်ငံပေါ်မှာဖြတ်မသွားတော့ဘူးအဲ့ဒါကို तू က useless ဖြစ်တော့မှာပေါ့နော်အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design လိုက်ဆိုပြီးစ design လုပ်ကြတယ်အဲ့ဒါကိုကျိုးတွဲရပါတယ်ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့လှုပ်ဖွေရပေါ့အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီအဲဟိုရှိပြီးသားဒီဒီဇိုင်းတွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုတို့အမျိုးသားကိုကျွန်တော်အခုပထမအလှမှာပေါ့နော်ဒါနဲ့ကျွန်တော်တို့အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရင်လည်းမှာကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတော့ survey တွေကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်းအဲ့ဒီထဲမှာဒီဇိုင်းလုပ်နိုင်ပြီပေါ့ အလုံးနိုင်ငံတွေမှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ဒီဇိုင်းတို့မှာပါသုံးမဲ့ function တွေကတော့ဒီဟိုကဘာမီလေးလာရေးပါပဲခင်ဗျာဟုတ
်ဒါဆိုလို့ရှိရင်ဒီဂျိုလူကဂျိုလူနှလုံးနှစ်တာကတစ်လုံးတစ်တန်းကုန်သွားလို့ရှိရင်နောက်တစ်လုံးသုံးဖို့အတွက်ပေါ့နော်ဆရာ
ဟုတ်ကဲ့ကုန်ကန်လေးမှာဟုတ်ကဲ့
โอเคสรุปนักเซลล์ที่မြန်မာနိုင်ငံနေပြီးတော့ဒီကိုပိုင်ဂျိုလူပေါ့เนาะဒါမျိုးဘယ်နှလုံးထိလွတ်တင်ဖို့ရာထားပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်ကဒီဆော့ဆိုတဲ့ဂျိုလူနှလုံးတင်တာရှိမယ်နောက်ကကျွန်တော်တို့ဒီကိုဂျိုလူကိုထိန်းချောင်းတဲ့ ground control station ပေါ့เนาะဒါလည်းမြန်မာပြည်မှာထားရှိမယ်ပေါ့ကိုတိုင်းနောက်ပိုင်းကိုဂျိုလူကိုကိုထိန်းချောင်းမယ်အဲ့ဒါ plus နောက်တဲ့ပါလေးလည်းခုကျွန်တော်ကနီးပညာရဖို့အတွက်ဟို human resource တွေကိုလည်းတခါလဲတွဲပြီးဆို train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တခုဒီမှာဒီမှာပြီးမှာထူထောင်မှာပေါ့နော်ထူထောင်လည်းဆိုတော့ဂျိုလူဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတခါလဲဒီစီမံကိန်းတွေမှာပါတယ်ပါတော့နောက်တတိယမြောက်အလုံးစောက်တတ်မြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးတော့ကောက်ကို develop လုပ်ယူရမှာဆိုကုန်ကြမ်းစီရောအများကြီးကျွန်တော်တက်တာသွားမယ်ကျွန်တော်ဂျိုလူဆောက်ရတဲ့နီးပညာလည်းပူရလာပါအခုလောကတော့ကဘာမီလေးလာရေးဂျိုလူကိုကျွန်တော်က micro satellite လုပ်တယ်အဲ့ဒီ micro satellite လုပ်တဲ့ design တွေ့ချက်တာဒီဆောက်တာတွေကျွမ်းနေလို့ micro satellite နဲ့ကျွန်တော် communication ကိုကျွန်တော်ဥယူမှာပေါ့နော်ဒါဆိုရင်ခုနိုင်ငံရဲ့စစ်သွေးရေးကဏ္ဍအတွက်ကောကဘာမီလေးလာရေးကဏ္ဍအတွက်ကောဒီဂျိုလူကိုအကွာကို develop လုပ်ယူနိုင်တဲ့ဒီကျွန်တော်က long term ရည်ရွယ်တာပေါ့ဟုတ်ကဲ့ခင်ဗျာ
တော်တော်ဝမ်းသာကြပါဆရာမြန်မာနိုင်ငံကနေပြီးတော့ဒါမျိုးလုပ်နိုင်တယ်ဆ
ိုကျွန်တော်ကဒီစီမံကိန်းလုပ်ရင်းနဲ့နောက်ထပ်ကျွန်တော်တို့တွဲပြီးသူလုပ်ဖို့ရအတွက်လမ်းညွှန်မှုပြုထားတာက Space Agency ထူထောင်ပါပါခင်ဗျာဒါ Space Agency ဆိုတာကြတော့ဒီအာကာသနဲ့ပတ်သက်တဲ့အကုန်လုံးဒီမူဝါဒတွေရောပါတော့နောက်အကုန်လုံးဒီ International နဲ့ဒီ Collaboration မှာညာလုပ်တဲ့အချိန်မှာလည်း Focal Institution တစ်ခုလိုတာဟုတ်အဲ့အတွက်ကျွန်တော်ကကြတော့လက်ရှိကဟိုတက္ကသိုလ် level ဖြစ်နေရပေါ့နော်ဆိုတော့အခုလက်ရှိဆိုကျွန်တော်ကဟိုအာဆီယံမှာဟောဂျန်နက်ဒီ UN နဲ့ Space Agency နဲ့ပတ်သက်တဲ့ကိစ္စတွေဆိုတော့အကြောင်းကဟိုလက်ရှိမြန်မာနိုင်ငံမှာတော့ focus အနေနဲ့ဟိုတာဝန်ယူပြီးလုပ်ပေးနေရပေါ့နော်သို့တော့ဒီဘက်ကကြာ academic core ရှိတဲ့ခါကျတော့ဟိုတက်ဒီ agency လေးလည်းထူထောင်လာပြီး agency ရဲ့ကျွန်တော်အကြောင်းရဲ့တွဲပြီးဆိုလူသုတေသနတွေရောအဲ့ဒီအချိန်တိုင်းတော့ကျွန်တော်လက်ရှိအကြောင်းသားရဲ့အကြောင်းပြီးတဲ့အချိန်မှာဒီအကြောင်းတက်နေတဲ့အကင်းတွေမှာအကုန်လုံးကပိုးပြီးဆိုပူပေါင်းဆောင်ရွက်နိုင်ပါတော့ဆိုတော့အာဂါတာနဲ့ပတ်သက်တဲ့ဟိုဂျိုလူနီးပညာတွေရောသူ့ရဲ့အသုံးချမှုတွေရော develop ဖြစ်အောင်က agency ရဲ့ဆိုတော့အကြောင်းရဲ့ဒါ parallel တကယ်ဟို partnership နဲ့ကျွန်တော်တို့လုပ်သွားဖို့အလုပ်ပေါ့နော်ဟိုရည်ရတာပါဘာလဲဆိုတော့ဂျိုလူနီးပညာကိုသုံးနိုင်တဲ့ဟာတခုကနိုင်ငံတစ်ခုရဲ့ develop မှာအများကြီးအရေးပါပဲဆိုတာဒါကျွန်တော်တို့သိရတော့တော့ကြာပြီလေဒါပေမဲ့ဆိုဟိုလူကြီးတွေရဲ့စိတ်ဝင်စားမှုတော့ကကိုယ်နိုင်ငံရဲ့ budget အခြေအနေဒီဟာလေးပေါ့ပူတည်ပြီးဆိုလှုပ်ဖြစ်ဖို့ဆိုတဲ့ဟာကြာပါပြီကျွန်တော်တို့ဆိုဒါ3 2000တော်တော်ကလေးကျွန်တော်ရှိနေခဲ့တာပေါ့ဒါတကယ်ည20လောက်ကြာမှအကောင့်တွေပေါ်နိုင်တာပေါ့နော
်ဆရာတော့ဒီလိုအကောင့်တွေပေါ်နေအောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်လဲပြောပြပါပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုတိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါဒါနိုင်ငံအပြည်တော်စုအစိုးရအဖွဲ့ကလည်းဒါမနစ်ကကျွန်တော်ဟိုဆက်တင်မှာ9ရက်လေးကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာဟုတ်ကဲ့ဆိုတော့ဒီတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုတော့ဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းကဟိုကျွန်တော်တို့ပထမအကူဒီမြန်မာဆက်တူးဆိုကျွန်တော်လွတ်မဲ့တကယ်လွတ်ရမဲ့ target date တဲ့ဆိုလားလောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိသေးတာဟိုလွတ်မဲ့အချိန်မှရှိမဲ့ဝဲသားဘာညာဒီအားလေးလည်းရှိတာပေါ့ရက်ကတော့အတိအကျကြီးတို့ပြောနေဘူးတို့တော့ February ထဲမှာကျွန်တော်တင်တယ်တင်တယ်ဆိုတော့အဲ့ဒီ February လမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံကအာဂါတာစကန်ကိုသွားဖို့ရှိပါတယ်ကုန်နေဂျိုလူတွေတဲသွားပြီးတော့အာဂါတာစကန်ကိုပို့တယ်အာဂါတာစကန်ကနေမှကျွန်တော်ကဒီဂျိုပတ်လန်လေးကိုကျွန်တော် match လာတဲ့မှာကျွန်တော်ကပြန်ပြီးထည့်ပြီးအဲ့ဒီကျွန်တော်နိုင်ငံပေါ်လေးပတ်မယ်ပေါ့နော်ဟုတ
်ကျေးဇူးများကြီးတင်ပါတယ်ဆရာအခုလိုမျိုးဆက်ရှိလက်ရှိပြောပြပေးမယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
မင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲရွှေဆိုင်ရဖို့ဖြစ်လာနိုင်ခြင်းရှိသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ပြည်ထောင်စုယူကော့ပွဲကော်မရှင်ဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေယူကော့ပွဲကြီးကျင်းပပေးမယ်လို့ကြေညာထားပြီးယူကော့ပွဲနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုလည်းဆက်ပြီးအကောင့်ထဲပေါ်နေပါတယ်။ယူကော့ပွဲကြီးကျင်းပဖို့50နှစ်ပဲလိုတော့တဲ့စက်တင်ဘာ18ရက်နေ့မှာမြန်မာနိုင်ငံတဝှမ်းကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရသူအသစ်404ယောက်ထပ်တွေ့ခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လ23ရက်မြန်မ မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူစတွေ့ပြီးကလေးကတရက်ထဲအများဆုံးကူးစက်တဲ့စံချိန်လည်းဖြစ်ခဲ့ပါတယ်။ပြောရရင်လက်ရှိချိန်ဟာတကြောပြန်ဖြစ်ပွားလာတဲ့ကိုဗစ် -19 ကူးစက်မှုမြင့်တက်နေတဲ့အချိန်ဖြစ်နေတာပါပဲ။ဒီလိုချိန်ဒီအောက်မှာရွေးကောက်ပွဲကျင်းပမဲ့နေ့ကိုလာမဲ့နိုဝင်ဘာ8ရက်သတ်မှတ်ထားတာကိုပြန်သုံးသပ်ဖို့ဒါမှမဟုတ်ရွှေ့ဆိုင်ပေးဖို့ရွေးကောက်ပွဲဝင်ကြမဲ့ပါတီတချို့ဘက်ကတောင်းဆိုတာမျိုးရှိလာပါတယ်။မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားလာတဲ့ကိုဗစ် -19 ကူးစက်မှုကြောင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေကြုံတွေ့နေရသလဲ။နိုင်ငံရေးပါတီတချို့ကဘယ်လိုတောင်းဆိုနေကြသလဲ။ရွေးကောက်ပွဲကျင်းပမဲ့နေ့ရွှေ့ဆိုင်ဖို့သင့်သလားဆိုတာလေ့လာတင်ပြသွားပါမယ်။
ပြည်ခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ပြင်းရင်အမတ်နေရဒုတိယအများဆုံးအနိုင်ရတဲ့ပြည်ခိုင်ဖြိုးပါတီဟာလာမယ့်အထွေထွေရွေးကောက်ပွဲကျင်းပမယ့်နေ့အဖြစ်နိုဝင်ဘာလ8ရက်မှာသတ်မှတ်ထားတာကိုပြန်သုံးသပ်ဖို့တည်ထောင်စုရွေးကောက်ပွဲကော်မရှင်စီစာရေးသားတင်ပြပါတယ်။ပြည်ခိုင်ဖြိုးနဲ့သူ့ရဲ့မိဖက်24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတောင်းဆိုတာပါ။အလားတူ2015ရွေးကောက်ပွဲမှာအမတ်နေရတတိယအများဆုံးရခဲ့တဲ့ ANP ရခိုင်မျိုးသားပါတီကလည်းလက်ရှိအခြေအနေမှာတတိုင်းပြည်လုံးအတိုင်းအတာရလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲများကျင်းပရန်လက်တွေအဖျင်းမဖြစ်နိုင်သောအခြေအနေဖြစ်ပေါ်တည်ရှိနေမှုအားအလေးထားသုံးသပ်ဆောင်ရွက်ရန်ဆိုပြီးပြောဆိုထားပါတယ်AMP ခေါင်းဆောင်တွေကတော့ရခိုင်ပြည်နယ်ထဲမှာ COVID-19 ပြဿနာအပြင်တပ်မတော်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားကြပါတယ်။ရွေးကောက်ပွဲရွှေ့ဆိုင်ပေးဖို့တိတိကျကျတောင်းဆိုတာကတော့လူပေါင်းတဲ့ Democratic Party ပါ။အခု2020မှာရွေးကောက်ပွဲဝင်ပြိုင်မဲ့88မျိုးဆက်ခေါင်းဆောင်ဟောင်းဥက္ကူကိုကြီးဦးဆောင်တဲ့ပြည်သူ့ပါတီကတော့ရွေးကောက်ပွဲကိုရွှေ့ဆိုင်ဖို့တောင်းဆိုထားတယ်လို့COVID-19 ကြောင့်မဲဆွဲစီယုံပွဲတွေလည်းရပ်ဆိုင်းထားရတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါ်သက်သက်ခိုင်ဦးဆောင်နဲ့ PPP ပါတီကတော့ရွေးကောက်ပွဲကျင်းပမယ့်ရက်ပြန်လည်သုံးသပ်ဖို့တင်ပြထားပေမဲ့လောက်ကင်လို့ရသလောက်မဲဆွဲစီယုံနေတာတွေကိုတော့တွေ့ရပါတယ်။ဒါတွေက COVID-19 ကပ်ပေးကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းတင်သလားမဲပေးမဲ့နေ့ကိုပြန်သုံးသပ်တင်သလားဆိုတာအရေးပါတဲ့ပါတီတချို့ရဲ့သဘောထားအမြင်တွေပါ
။ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ဒုက္ခသည့်ဒေါက်တာဆော်မင်းမောင်တို့ကတော့ NLD ပါတီဝင်တွေနဲ့ထောက်ခံသူပြည်သူတွေကိုကိုဗစ် -19 နဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာကြဖို့လူစုလူဝေးဖြစ်ပေါ်စေတဲ့မဲဆွယ်စည်းရုံးမှုမျိုးတွေမလုပ်ဖို့မဲပေးမဲ့ရက်မှာကြမ်းကြမ်းမမာနဲ့မဲပေးနိုင်အောင်ဂရုစိုက်နေထိုင်ကြဖို့မေတ္တာရက်ခံပန်ကြားထားတာတွေ့ရပါတယ်။အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲတွေကိုပြန်သုံးသပ်ဖို့ရွှေ့ဆိုင်ပေးဖို့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမကြားမသိရပါဘူး။ဒါပေမဲ့ NLD ပြောခွင့်ရဒေါက်တာမျိုးညိုကတော့လက်ရှိလွှတ်တော်သက်တမ်းမကုန်ခင်နိုဝင်ဘာ8ရက်ကနေနောက်ထပ်အချိန်တစ်လတစ်လခွဲလောက်ထိရွေးကောက်ပွဲကျင်းပမယ့်နေ့ကိုရွှေ့ဆိုင်မယ်ဆိုရွှေ့ဆိုင်လို့ရတဲ့အကြောင်းဘယ်လိုပဲဖြစ်ဖြစ် NLD အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကိုလက်ခံမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်။လက်ရှိ COVID-19 ဖြစ်ပွားမှုအခြေအနေအရကျန်းမာရေးဝန်ကြီးဌာနဟာရခိုင်ပြည်နယ်တစ်ခုလုံးနဲ့ရန်ကုန်တိုင်း28မြို့နယ်ကို Stay Home မြို့နယ်တွေအဖြစ်သတ်မှတ်ထားပါလေအဲ့ဒါဟာတနင်္ဂနွေလုံးမဲဆက်တဲ့စုစုပေါင်းရဲ့14ရာခိုင်နှုန်းလောက်နဲ့ညီမျှပြီးအဲ့ဒီနေပြည်တော်မှာလူစုလူဝေးနဲ့မဲဆွဲတာတိန်တက်စေးမဲဆွဲတာမျိုးလုပ်လို့မရပါဘူးကြံမဲဆက်တဲ့နေပြည်တော်ကတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ COVID-19 စီးကားချက်တွေနဲ့အညီလူ90အောက်စုယုံမဲဆွဲခွင့်ပေးထားပါလေ
စက်တင်ဘာလ18ရက်နေ့အထိစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 ကူးစက်လူနာစုစုပေါင်း4,299 ဦးသေဆုံးသူ62ဦးဆေးရုံကဆင်းပြေးသူ944ဦးရှိပြီဖြစ်တာကြောင့်လက်ရှိကုသပေးနေရစေ Active Luna 3,294 ဦးရှိနေပါတယ်ဒုတိယတကြောလို့ပြောနိုင်တဲ့ရခိုင်ပြည်နယ်စစ်တွေမှာကူးစက်လူနာစတွေ့တုန်းကမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ385ယောက်ပဲရှိရာကနေတလကျော်လေးအတွင်းဆယ်စားကျော်လောက်ရှိမဲ့နောက်ထပ်လူ3,900ကျော်ကူးစက်ခံရတိုက်ဆုံးသူကလည်းဆယ်စားလောက်တက်လာတဲ့အနေအထားမှု COVID-19 ကပ်ရောဂါအခြေအနေအရင်9လတာကြုံရတာထက်အများကြီးဆိုးနေတယ်လို့မှတ်ယူနိုင်ပါတယ်လောလောဆယ် COVID-19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်တက်နေတယ်လို့ဆိုရင်လည်းမမားပါဘူးရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်မဲပေးမဲ့နေ့ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အခြေအနေပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲပေးနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့ကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေကအကြံပေးကြပါတယ်။ဒီအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့အဓိကစဉ်းစားရမှာကနိုဝင်ဘာ8ရက်ဝင်းကျင်ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အခြေအနေဖြစ်မဖြစ်ပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲ့ပေးနိုင်တဲ့အခြေအနေရှိမရှိပါပဲ ရန်ကုန်တိုင်း COVID-19 ကာကွယ်ထိန်းချုပ်ရေးအဖွဲ့ဒုဥက္ကဋ္ဌဒေါက်တာဇော်ဝေဆိုးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကတော့လက်ရှိအခြေအနေအထိ COVID-19 ပြဿနာကိုကင်တွယ်နိုင်တဲ့အနေအထားရှိနေသေးတယ်။လာမယ့်နှစ်ပတ်သုံးပတ်အတွင်းထိန်းချုပ်နိုင်လိမ့်မယ်လို့မျှော်လင့်နေဆိုပြီးပြောဆိုထားပါတယ်။တကယ်လို့ရွေးကောက်ပွဲကပ်လာခြင်းအထိမျှော်လင့်သလိုထိန်းချုပ်နိုင်တဲ့အခြေအနေမရောက်သေးဘူးဆိုရင်တော့ရွေးကောက်ပွဲကိုနောက်ဆုတ်ရွှေ့ဆိုင်းရမှာပါပဲ။ရွှေ့ဆိုင်းရမှာလည်းအချိန်အများကြီးနောက်ဆုတ်တာမျိုးမဟုတ်ပေ
COVID-19ထိန်းချုပ်နိုင်လောက်တဲ့အချိန်ကိုခံမှန်းတွက်ချက်ပြီးကပ်ပြီးရွှေ့ဆိုင်းရမှာပါ။အခြားတစ်ဖက်မှာတော့ရွေးကောက်ပွဲကော်မရှင်ဟာစံရရတဲ့ချီရှိမဲ့မဲလက်မှတ်တွေရိုက်တဲ့ပြီးပြီလို့သိရပါတယ်။တကယ်ကြောင့်ရောက်မဲဆန္ဒရှင်တွေကတော့အစိုးဆုံးအော်တိုဘာလဆန်းမှာဂျိုတင်မဲပေးတဲ့ရဖို့စီစဉ်နေတာလဲတွေ့ရပါတယ်။ဒါသလို့အခြေအနေအရတော့ကျန်းမာရေးတဲ့ကော်မရှင်တာဝန်ရှိသူတွေ ဖြစ်တဲ့ကြောင်းပ
ါဆင်းလာပါရှင် VOE ကိုရေးလာတဲ့ဒေါ်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေဒေါ်ရရှင်ရဲ့နှက်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံး VOE 1 Note သားတွေအားလုံးကိုဆွတောင်းပေးလာတဲ့တော်ရရှင်တစ်ယောက်ကတော့ရဲရင်ဆိုတဲ့တော်ရရှင်မှာသူကတော့ VOE 1 Note သားများအားလုံးဘေးပြာဝေးကွာပြီးတော့ကျန်းမာဒုက္ခပေါင်းနဲ့ပြည့်စုံပါစေ။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပါစေနော်။မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူနေစဉ်ရာဂနံတိုးပွားလာနေပြီးတော့ယောဂပိုကူးစက်မှုအများဆုံးကရန်ကုန်တိုင်းဒေသကြီးဖြစ်ပါတယ်။မြို့နယ်အသီးသီးမှာကိုဗစ်ကာကွယ်ရေးပိတ်ပင်ကန့်သက်ချက်တွေလည်းရန်ကုန်မြို့မှာချထားရတာဖြစ်ပါရဲ့နော်။ဒီစီရင်နဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်ရှင်။ဥပုံညာဆိုတဲ့သတင်းရှင်ကတော့အမေရိကန်ပြည်တော်စုမှာကူးစက်မှုဘလို့ပဲများများသူတို့နိုင်ငံမှာသူတို့စေဝါနဲ့သူတို့ပြည်စုံလုံးလောက်ပါတယ်မြန်မာနိုင်ငံအတွက်တော့သူစိတ်ပူမိပါတယ်ဆိုတော့ခုလိုရေးလာပါရဲ့ရှင
်အမေရိကန်ကကူးစက်တာကစေဝါစတဲ့အတုံးဆောင်ဆရာဝန်ပြည်စုံရှိလို့ခံစားသေးရဲ့ဒီမှာအဲ့ဒီကယ်လီဖိုးနီးယားကဆရာဝန်အရီဇိုးနားဆိုလားပေါ်ရဂူရခိုင်ကမြောက်ပြည်ကဘျူလာပြောပြတာဆောင်းရံရှောင်းရံလောက်ပါပဲအခုတော့ရိုးသွားလို့လားမသိပါဘူးမြောက်ပြည်ကလည်းရုပ်ရှင်ကားနဲ့အရင်ပြတော့တယ်အခုပဲပိတ်လိုက်တယ်တဖြည်းဖြည်းယောဂါကသိတဲ့အတိုင်းမှာနှစ်ရက်ရှိပါပြီ၄ရက်အထက်မှာဒါကိုနေဖို့စားဖို့ရည်ရှိမှကုသဖို့ထက်အရေးကြီးပါတယ်ဆေးဖို့ဆိုတာကမခံမနိုင်ပါဘူးကိုကပြည့်စုံတယ်ဆိုပေမဲ့သူကမပြည့်စုံဘူးလို့အပြန်အလှန်ရှိမှပါပဲမှန်းဆရမ်းတုတ်လည်းမလုပ်ဘူးပေါ့ထဲထဲဝင်လည်းမသိနိုင်ဘူးပေါ့
ဒါကတော့ဥပုံညာဆိုတဲ့သွားရှင်ဒီမြန်မာနိုင်ငံကအမေရိကန်ပြည်အောင်စုနဲ့ကွာခြားတဲ့အတွက်သူ့အနေနဲ့ဒီမြန်မာနိုင်ငံမှာကူးစက်မှုကအမေရိကန်နဲ့ရှင်းတော့လုံးဝဘာမှမပြောတာဘူးဆိုပေမဲ့လည်းသူအထူးစိုးရိမ်ပူပန်မိကြောင်ရေးလာတာပါသောရှင်ဂျင်မီကိုလေးဆိုတဲ့သောရှင်ကတော့အမေရိကကအိမ်ထဲမှာ quarantine လုပ်လို့ရတယ်တဲ့အိမ်တိုင်ဆိုရင်အခန်း3-4ခန်းရှိကြတာလေမြန်မာနိုင်ငံမှာအခန်းတစ်ခန်းနဲ့မှပဲစုပေါင်းနေကြရတာဒါတွေကိုထက်ထွက်ဖို့လိုပါတယ်နိုင်ငံတစ်ခုနဲ့တစ်ခုနှိုင်းယှဉ်မှုခက်ပါတယ်ဆိုပြီးတော့သူလည်းမြန်မာနိုင်ငံမှာဖြစ်လာတဲ့အခြေအနေပေါ်မှာစိုးရိမ်မိကြောင်ရေးလာပါတယ်ရှင်အခုလိုမျိုးဒီသောရှင်ပြောလာတဲ့ quarantine တည်တံ့ခွဲခြားနေထိုင်နေဆိုလို့ဒီမြန်မာနိုင်ငံမှာ covid ဒီဖြစ်မလားဆိုပြီးတော့စိုးရိမ်နေတဲ့တွေနောက်ပြီးတော့ COVID-19 ပိုးကူးစက်မှုကိုစစ်ဆေးတွေ့ရှိတဲ့တွေခွဲတည်တံ့ခွဲထားတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ကြောက်တမ်းမျိုးကပါဒီကြောက်တမ်းမျိုးကသောရရှင်ကသူတို့မျိုးကအခြေအနေကိုရေးလာပါတယ
်ကြောက်တမ်းမျိုးရဲ့ quarantine center တွေပါပိုးတွေ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေကိုနေငါနေပြီးတော့လာခေါ်ပါတယ်ပြီးတော့အဲ့ဒီ quarantine center မှာထားပါတယ်ထားတော့လေတယောက်နဲ့တယောက်6ပြည်တော်မကွာတဲ့အတွက်အထဲကိုမဖြစ်မနေ quarantine ဝင်ရတဲ့သူတွေအတွက်စိုးရိမ်နေရပါတယ်အဲ့အထဲကပဲပိုးတွေ့ရသူ16ဦးထိတွေ့ခဲ့ပါတယ်တက်ဆိုင်ရကလည်းဘာမှမလုပ်ပြီးလို့ပါသတင်းမီဒီယာတွေကူညီပေးဖို့တောင်းခံရပါတယ
်ကဲဒီသောရရှင်ကဓာတ်ပုံနေနဲ့တကွာပို့လာတာဖြစ်ပါတယ်ဒီကြောက်တမ်းမျိုးမှာ quarantine ထားဖို့အတွက်ဒီဖျားဆောင်ကန်းလိုနေရာတစ်ခုမျိုးမှာဒီခရင်းနေနေနဲ့ချပြီးထားတာဓာတ်ပုံနေမှာတွေ့ရပါရဲ့နော်သူတို့မျိုးကအချင်းတွေကိုဒီသောရရှင်ကတော့စိုးရိမ်နေဆိုပြီးရေးလာတာပါကိုချစ်သူဆိုတဲ့သောရရှင်ကတော့တိုးကျင်တယ်လို့သာတိုးတော့ပုံနေတော့မယ်တဲ့သူကကိုဗစ်ကိုကြောက်လို့ပုံနေပါမယ်လို့ပြောလာတာပါဖာတီမာအဗ်ဒယ်ဂါဖာဆိုတဲ့သောရရှင်ကတော့ကျန်းမာရေးဌာနရဲ့ဆွေးနွေးမှုတိုင်ပင်မှုအမြဲတမ်းလုပ်တင်ပါ၏စင်ကာပူသေးတော့ဆရာဝန်တွေလည်းလူနာကိုအုံနောက်တော့အလုပ်လုပ်နေရတယ်ထင်ပါ၏စိတ်မကောင်းပါဘူး ကပ်ဘေးမှာလုကင်းကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။နောက်ထပ်သူရိနေမင်းဆိုတဲ့သွားခြင်းကတော့ရန်ကုန်နဲ့ stay home ကဘာမှအကျိုးမရှိပါဘူးတဲ့။လောက်ဒေါင်းနှစ်ပတ်လောက်ကပို့ပြီးတော့ထိရောက်ပါမယ်။တာဝန်ရှိသူတွေခေါင်းသုံးကြပါဆိုပြီးတော့ရေးလာပါတယ်။ကိုချစ်သူဆိုတဲ့သွားခြင်းကတော့မြန်မာနိုင်ငံမှာစီကနေကြနေထိုင်သွားလာခြင်းကိုမလိုက်နာကြသူတွေကြောင့်စိုးရိမ်စရာထက်ပို့ပြီးတော့ကြောလွန်လာပါပြီ။ဆိုပြီးတော့သူစိုးရိမ်ကြောင်ရေးလာတာပါ။အကြခင်ကျင်းပတော့ဖို့ရွေးကောက်ပွဲနှီးလာတာနဲ့အများရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ဒီအခုကိုဗစ်ဖြစ်ပွားတဲ့အချိန်တိုက်ဆိုင်နေတဲ့အတွက်ကြောင့်မလို့အထူးစိုးရိမ်မိကြအောင်ခုလိုရေးလာပါတယ်
။မြန်မာပြည်ကမဲဆွယ်ပွဲတွေကကိုဗစ်ကိုမေ့နေသလားပဲ။နှကောင်းစီးတက်ထားပြီးမဲ့လူချင်းပူးကန်နေပါတယ်။နှကောင်းစီးကိုလေဘေးမှာပဲချိတ်ဆွဲထားတယ်။နေပြီးတော့အုပ်စုဆိုလို့ရှိရင်နှကောင်းစီးကိုလုံးဝမဆောင်တော့တာတွေ့ရပါတယ်။ဒါတော့တော့မှကြောက်စရာကောင်းတဲ့ကာယယောဂါကိုအလေးမထားပဲနဲ့မဲဆွယ်ခွင့်ထုတ်ပြန်လိုက်တဲ့ဆွေးရဲလုပ်ရက်ကိုအတော်လေးအံ့ဩမိပါတယ်။တောင်ပြူကမ်းပြူမနိုင်မင်းနဲ့တောင်ပြူကမ်းပြူကူးကုန်ကြလို့ရှိရင်ဘယ်နဲ့လောက်ကြမလဲဗျာအသက်ထက်အရေးကြီးတာဘာရှိအောင်မလဲပါတီခေါင်းဆောင်ကြီးတွေကယောဂမကူးအောင်ကာဗာအပြည့်နဲ့ပြည်သူတွေကဖြစ်တယ်လို့လောက်ကြပူးကြကတ်ကြနဲ့ယောဂလက္ခဏာမပြဘဲနဲ့ပိုးရှိနေတဲ့သူတွေယောဂလက္ခဏာပြလျက်နဲ့ဆစ်လို့ရှိရင် negative ဖြစ်နေတဲ့သူတွေကနိုင်ငံအရရက်ကတရင်မှနေတိုင်းပဲပြောနေကြပါတယ်မြန်မာပြည်မှာအများကြီးပူဆူးလာလို့ရှိရင်တရားခဏကဘယ်သူဖြစ်မလဲတွေးတာကြည့်ပါတော့
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုတွေအများကြီးဆိုးလာမှာကိုဒီသောရရှင်ကစိုးရိမ်နေဆိုပြီးဆိုလာတာပါလူတိုင်းဒီချင်းတွေကိုစိုးရိမ်ကြတာမှန်ပါနော်သောရရှင်ဦးလေးမော်ကတော့တေးတဲ့လူပိုးရတဲ့သူတွေများလာတာတော့မှအဲအတွက်ပဲစိတ်ဝင်စားနေတဲ့ပါတီတွေပြည်သူအတွက်ဖြစ်နိုင်ပါမလားတဲ့ခင်မညိုဆိုတဲ့သောရရှင်ကတော့ဆရာဝန်တွေကိုတနာပါတယ်ပြည်သူတွေကလည်းမဲဆွယ်ဖို့ပဲအာရုံရောက်တယ်ကဲ့ရောဂါကိုအာရုံမရောက်မကြောက်ကြဘူးအကောင်လုံးဒုက္ခရောက်ကုန်ကြမှာရဲ့ဘယ်ဟာကအရေးကြီးလဲမသိကြတော့ရင်တော့ဒုက္ခရောက်ကြမှာပေါ့ဆိုပြီးရေးလာပါတယ်။ဟုတ်ကဲ့သူတို့ကဒီလိုမျိုးရွေးကောက်ပွဲကိုအာရုံစိုက်တဲ့ဒီပိုးကတော့တိတ်မကြောက်ကြဘူးဆိုပြီးရေးလာကြတဲ့သူတွေရှိသလိုတချို့တွေကလည်းဒီလိုမျိုးဘေးဒုက္ခကြီးကိုမကြခင်ကြော်လွားနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲကလည်းအရေးကြီးတဲ့အတွက်ကြောင့်မလို့ရမ်းမရှိသင့်ပါဘူးလို့ရေးလာတဲ့သောရရှင်တွေလည်းရှိပါတယ်။နောက်ထပ်သောရရှင်တယောက်ဇော်ဇော်ဆိုတဲ့တော်ရရှိမှာသူကတော့ဒီမကြခင်ကျင်းပမဲ့ရွေးကောက်ပွဲဒီ COVID-19 အခြေအနေကြောင့်ရွှေ့မလားမရွှေ့ဘူးလားပြောနေကြတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။ရွေးကောက်ပွဲရွှေ့ဖို့ဥပဒေမရှိသေးလို့ရက်ရွှေ့ကြရလဲမလို့ပါဘူး။တန်းပြီကိုမတမာသူတွေလက်ထဲမှာမထည့်နိုင်ပါဘူး။နှာခေါင်းစီးနဲ့လုတ်လို့ရပါတယ်။လက်စီးဖို့နှာခေါင်းစီးစနစ်ကျတက်ဖို့မဲပေးဖို့မဲုံတိုင်းမှာစစ်ဆေးဖို့အဖွဲ့ရီထားရင်ရပါပြီ
။ဒါကတော့တော်ရရှင်ဇော်ဇော်ရဲ့သဘောထားဖြစ်ပါတယ်။တော်ရရှင်ကိုနိုင်ကလည်
းရွေးကောက်ပွဲကလုံးဝနောက်မဆုတ်သင့်ပါဘူး။ဒါကအပြောပြက်ကိစ္စမဟုတ်ပါဘူး။သူများနိုင်ငံတွေမှာလည်းကိုယ့်ထက်အချင်းချင်းစူးတဲ့ကြားကနေပြီးတော့ရွေးကောက်ပွဲလုပ်ခဲ့ကြတာပါ
။ဒီတော့ရှင်တွေကတော့မြန်မာနိုင်ငံမှာဒီ COVID-19 ရောဂါကူးစက်ပြန့်ပွားမှုဖြစ်နေပေမဲ့လည်းဒီရွေးကောက်ပွဲကျင်းပဖို့တော့ရမ်းရွှေ့ဆိုင်တင်ပါဦးဆိုတော့သူတို့ရဲ့သဘောထားတွေကိုရေးပြလာကြတာပါ။အခုလိုမျိုး COVID-19ယောဂဖြစ်ပွားနေတဲ့အခြေအနေမှာမြန်မာနိုင်ငံသားအများပြားပြိမ့်မိနေတဲ့မလေးရှားနိုင်ငံကသတင်းတပုတ်နဲ့ပတ်သက်ပြီးရေးလာတဲ့သတင်းတွေကဒီအမြင်သဘောထားတွေကိုလည်းအခုဆက်ပြီးပြောပြပေးချင်ပါသေးတယ်။မလေးရှားမှာရှိနေတဲ့အထောက်အထားနဲ့မြန်မာနိုင်ငံသားတွေကိုပထမဦးဆုံးအချိန်ဖြစ်တဲ့အစုလိုက်အဝေးလိုက်ပြန်ဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံကစီစဉ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့သတင်းတောင်မဲ့အေးမှာသတင်းတင်ပြပေးခဲ့ပါသေးတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ဇော်ဇော်ဆိုတဲ့သောရရှင်ကမလေးရှားမှာလာပြီးအလုပ်လုပ်ချင်တဲ့သူတွေအတွက်ဘာကြီးဆောင်ရမ်းရှောင်ရမ်းရှိတယ်ဆိုတာကိုအခုလိုရေးပြောလာပါတယ်
။မလေးရှားကိုနောက်လာမဲ့သူတွေရှိလို့ရှိရင်မြန်မာပြည်ကနေပြီးတော့ဆုံးဖြတ်ချက်ကိုတခါလေးလှုပ်ဆောင်လာကြပါ။လစာနေလူအလုံနဲ့အဆင်မပြေတာတွေ၊တထင်းတဲ့အဆင်မပြေတာတွေ၊ဘာသာစကားအဆင်မပြေလို့ဆိုပြီးတော့စိုးရိမ်နေတဲ့သူတွေမလာခင်ကတည်းကကိုယ်နဲ့အဆင်ပြေမဲ့အလုပ်ကိုရွေးချယ်ပြီးတော့ဆုံးဖြတ်ကြပါ။မလေးရှားနိုင်ငံဆိုတာကကျွမ်းကျင်ပညာတတ်တဲ့သူတွေကိုမခေါ်ပါဘူးအသက်ငယ်ပြီးတော့တွက်လက်ဖြတ်လက်တဲ့သူငြင်းရင်မှီရတဲ့သူတွေကိုပဲလူရှိတာပါကိုလူချင်းနဲ့လစာသူပေးနိုင်တဲ့လစာကိုမလာခင်ကတည်းကလေ့လာပြီးတော့စဉ်းစားကြပါဒီရောက်ပြီးမှအလုံးနဲ့အဆင်မပြေလို့ overstay ဘဝနဲ့နေထိုင်ရတဲ့သူတွေအများကြီးပါပြောချင်တာကလစာနေတာများတာမစဉ်းစားဘဲနဲ့ကိုတင်ငင်တဲ့ပညာရက်ကိုစီးပူးခြင်းလို့ရှိရင်မလေးရှားမှာပညာရမယ့်အလုပ်တွေကအများကြီးပါအဓိကကတော့အလုပ်ပေါ်တာဝန်ချီပြီးတော့အလုပ်ရှင်နဲ့အဆင်ပြေသွားလို့ရှိရင်တင်လို့ခြင်းတဲ့ဆန္ဒတွေပြည့်ဝပါပ
ါဒါကတော့မြန်မာပြည်အများကြီးပြိမ့်မိနေပြီးတော့တော်တော်များများမပြေမလည်ဖြစ်နေကြတဲ့မလေးရှားနိုင်ငံမှာဘလို့အဆင်ပြေအောင်နေထိုင်မှုတည်တယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အတွေ့အကြုံကိုမျှဝေသွားတာဖြစ်ပါတယ်စတီဗင်ဆိုတဲ့သောရရှင်ကတော့အခုလိုမျိုးအစိုးရရဲ့လှုပ်ဆောင်မှုကိုအမတန်မှထောက်ခံပါတယ်ဆိုပြီးတော့အခုလိုသူ့ရဲ့သဘောထားကိုရေးလာပါတယ်
မလေးရှားမှာမြန်မာအများစုအထောက်ထားမဲ့နေထိုင်သူများပြားတာဟာယခင်စစ်ဆေးရလက်ထက်မှာ passport စတင်ထုတ်ပေးပေမဲ့မလေးရှားကတရားဝင်ခေါ်ယူမှုမရှိတော့ဖြစ်ပေမဲ့ထိုင်းနိုင်ငံထက်ငွေကြီးတန်ဖိုးမြင့်ပြီးတော့အလုတ်ကင်ပေါ်တဲ့အတွက်မဟာဒီယာလက်ထက်မှာမြန်မာတွေထိုင်းကတဆင့်နေဆက်ခိုးဝင်ပြီးတော့မလေးရှားရောက်ရှိပြီးတော့အလုတ်ကိုကြီးလန့်စွာစားပြီးတော့အဖမ်းဆီးရှောင်ပြီးတော့ overstay နေရင်းနဲ့မြို့မီနိုင်ငံမိသားစုကိုဘလက်ငွေလှဲစနစ်လေးနဲ့မိသားစုတွေရက်တည်တန်ကြပါတယ်မလေးရှားဟာမြန်မာပြည်အတွက်တော့စီးစုရှိတာအမှန်ပါပဲ။ဒါပေမဲ့လည်းခိုးဝင်နေကြတာနဲ့အမျှ passport ပျောက်ခြင်းလုံးဝမရှိခြင်းများနဲ့နေထိုင်သူတွေအင်တာနက်များပြလာတဲ့အတွက်ကြောင့်မလို့ဓာတ်ရိုက်ပြန်လို့မရဘဲနဲ့လာဝကနေပြီးတော့ဖမ်းဆီးထောင်ချပြီးမှပြန်ပို့တဲ့အတွက်မြန်မာတွေအခက်အခဲဖြစ်နေချိန်မှာအခုလိုမျိုးမြန်မာအစိုးရကနေပြီးတော့မလေးရှားအစိုးရကိုမြစ်တိုက်ရိုက်ခံညှိနှိုင်းတဲ့အတွက်တရားဝင်ပြန်လာရတဲ့အတွက်အဓိကကတော့အမေစုရဲ့စေတနာတွေသိသာထင်ရှားတဲ့အကြောင်းပြန်လာမဲ့သူတွေရဲ့မိသားစုတွေရဲ့ရင်တွင်းစကားတံတွေကိုမိများထုတ်လွှင့်ပေးစေချင်ပါတယ်
။ဟုတ်ကဲ့။အထောက်ထားမဲ့နေနေကြရတဲ့မြန်မာတွေဆိုလို့ကျမကုနာတော်ကပဲသောရရှင်ရဲ့စာရင် Messenger ကစာတွေကိုဖတ်ပြီးတော့စာပြန်မလို့လုပ်နေတဲ့အချိန်မှာပဲသောရရှင်တရားရေးလာတဲ့စာလေးကိုခေါင်းထဲမှာတွားပြီးတော့တတိယမိပါတယ်။သူကတော့ဒီမလေးရှားကပါသူကစာရေးလာတာတော့မဟုတ်ပါဘူး။အတန်နဲ့ဟိုဒီ message ပို့လာတာဖြစ်ပါတယ်။ဒီသောရရှင်ကသူတို့မလေးရှားမှာဒုက္ခရောက်နေလို့ပါတယ်မြန်မာနိုင်ငံမလေးရှားမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာမြန်မာတန်ရုံရဲ့ဒီဖုန်းနံပါတ်လေးလိုချင်ပါတယ်ဆိုပြီးဒီသောရရှင်တောင်းလာပါတယ်။သူကအထောက်ထားမဲ့မလေးရှားမှာနေနေတာပါဆိုပြီးတော့လည်းပြောလာပါတယ်ဟုတ်ကဲ့ကျမအဲ့ဒီစာလေးကိုလည်းဒီတယ်လီဖုန်းနံပါတ်နဲ့တူအပြန်ပေးလိုက်ပါတယ်နော်အခုလိုမျိုးဒီမလေးရှားကထောက်ထားမဲ့မြန်မာတွေကိုအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေရဲဆိုတဲ့အတွက်ကြောင့်မလို့သူတို့အတွက်တင်းကောင်းမဲ့ဖြစ်ပါတယ်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်တိတ်တောက်လာတဲ့တော်ရရှင်တွေအတွက်အလှည့်ပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒီဖြစ်တဲ့တော်ရရှင်နေအတွက်အလှည့်ပေးကြပါတယ်ရှင်ဂေဂေးတည်ဆူထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သတင်းလေးကို VOA တင်းချစ်တော်ရရှင်နေအားလုံးနှစ်ဆက်ခံစားနိုင်တယ်လို့ပြောလဲပါတယ်နားဆင်ကြည့်ပါအောင်ရှင
်ဒေးတစ်ခေတ်
ဆွေတဆင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းဝါတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးဆက်ပေးနေပါတယ်ရှင်တက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်ရှင်ဒီလိုကိုလည်းစာရေးကြပါအောင်နော်။တော့ရှင်နေအားလုံးရှင်းလင်းထပ်ပြကြပါမယ်ရှင်။
ုဆက်ပြီးကမ္ဘာတလွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။စင်ကာပူနိုင်ငံကလုပ်ငန်းရှင်တယောက်ကတော့ပရွက်စိတ်တွေကိုအိမ်မွေးတိရစ္ဆာန်အဖြစ်ရောင်းချပေးနေပါတယ်။အမေရိကန်ကဇပကြီးမွေမတကောင်ဟာမွေထီးနဲ့မထီးတွေ့ခဲ့ပဲဥရေဥချခဲ့တဲ့အတွက်အကြောင်းရင်းကိုစုံစမ်းနေပါတယ်။ဒီလိုကမ္ဘာတလွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
စင်ကာပူနိုင်ငံကပရက်စိတ်မွေးပြီးရောင်းတဲ့လုပ်ငန်းတစ်ခုအကြောင်းကိုပြောပြပေးပါမယ်။လူများစုကပရက်စိတ်တွေကိုပိုးမွှားတွေလို့သာသဘောထားပြီးဖယ်ရှားဖြစ်တဲ့ကြပါမယ်လေ။ Just M ဆိုတဲ့ဒီဇိုင်းလေးကတော့အိမ်မွေးတိရစ္ဆာန်အဖြစ်မွေးလို့တဲ့သူတွေအတွက်လောင်းချပေးနေတာပါ။အသက်40နှစ်အရွယ်ဂျွန်ကြီးဆိုတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တစ်ယောက်ကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့သူ့ဇိုင်းကိုဒီနှစ်အစောပိုင်းမှာဖွင့်ခဲ့ပေမယ့်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဇူလိုင်လကမှပြန်ပြီးဖွင့်လှစ်နိုင်ခဲ့တာပါ။2019ခုနှစ်မှာရီယာသူ့ရဲ့ဝါသနာတစ်ခုအနေနဲ့ပရွက်စိတ်မွေးမြူရေးလုပ်ငန်းကိုစတင်ခဲ့ပြီးတော့စင်ကာပူနိုင်ငံမှာပရွက်စိတ်တွေကိုမကောင်းမြင်နေကြတဲ့အခြေအနေကိုပြောင်းလဲချင်ပါတယ်လို့ပြောပါရယ်။ဆောင်းငွေ၊ဆရာဆရာမတွေနဲ့ပူးပေါင်းပြီးပရွက်စိတ်ရဲ့ဘဝတန်လျာအကြောင်းကိုသင်ကြားပေးချင်တာပါ။ပရွက်စိတ်တွေကိုဒေတာအတွင်းမှာဖမ်းယူရရှိတာဖြစ်ပြီးတော့ပရွက်စိတ်အစာတွေဖြစ်တဲ့တီကောင်တွေကိုလည်းရောင်းချပေးပါရယ်။ဈေးနှုန်းတွေကတော့စင်ကာပူဒေါ်လာ10ဒေါ်လာကနေ200 300လောက်အထိရှိပြီးပြရစိတ်အုံအမျိုးအစားပေါ်မှာမှုတည်ပါရဲ့ရှင
်။အမေရိကန်သမ္မတကတော် Melania Trump ရဲ့ဓာတိမြို့မှာသူ့ပုံသူခြေရုပ်တစ်ခုကိုထပ်မံဆိုက်ထူလိုက်ပါတယ်။ Slovenia နိုင်ငံ Savannika ရွာကလေးမှာလူအရွယ်စားရှိတဲ့ဒီခြေရုပ်ကို American Conceptual Artist အကြံဉာဏ်ဖန်တီးတဲ့အနုပညာရှင် Brad Downey ကဖန်တီးခဲ့တာပါ။ပထမသစ်သားရုပ်ထုကိုတော့ဇူလိုင်လတုန်းကအမီမြတိမီးရှို့ဖြက်စီးသူတယောက်ကဖြက်စီးသွားခဲ့တာပါ။အရင်သစ်သားရုပ်တုန်းကတော့ Melanian Trump ရုပ်ထုဟာအပြာရောင်ရှိခဲ့ပေမဲ့အခုရုပ်ထုမှာတော့ငကိုအကျေးရောင်ပဲဖြစ်ပါတယ်။ဖန်တီးခဲ့သူအနုပညာရှင် Downey ကတော့သူ့ဖန်တီးမှုဟာဝါရဖြန့်ချီရေးကိုစန့်ကျင်တာရုပ်ထုလုံးတာမျိုးကိုစန့်ကျင်တဲ့အနေနဲ့ဖန်တီးခဲ့တာဖြစ်ပြီးတော့ American ရွေးကောက်ပွဲနီးလာမှာနာမည်အကြီးကျယ်လို့လောက်တာမဟုတ်ဘူးလို့ပြောပါတယ
်အမေရိကန်ပြည်ထောင်စုမစ္စတီဂျီနဲ့စိန့်လူးဝစ်မြို့တိရစ္ဆာန်ရုံးကမွေမတကောင်ဟာမွေထီးနဲ့အထီးတွေ့မရှိပဲဥခုနှလုံးဥချခဲ့ပါတယ်ဘောပိုင်သွန်အမျိုးအစားမြန်မာလို့ဆိုရင်တော့စပက်ကြီးမွေမျိုးအစားထဲမှာပါတဲ့ဒီမွေမဟာမွေထီးနဲ့15နှစ်တာထီးတွေ့မှုမရှိပဲဥတွေဥချခဲ့တာပါဒီမွေအသက်50ကျော်ရှိနေပြီဖြစ်ပြီးတိရစ္ဆာန်ရုံထဲမှာတော့ထိမ့်သိမ်းထားသမျှတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။တွားတွားသရဝါတွေကိုလေ့လာသူတွေအနေနဲ့ဒီမွေရဲ့မျိုးရိုးဗီဇကိုနမူနာယူလေ့လာပြီးဒီမွေမျိုးဟာမိမ့်လိုက်ပြီးမျိုးပွားနိုင်တာလားဒါမှမဟုတ်မိမ့်မလိုက်ဖဲနဲ့လည်းမျိုးပွားနိုင်သလားဆိုတာကိုစုံစမ်းနေကြပါတယ်။အကြောင်းကတော့မွေတွေဟာတုပ်ပိုးကိုထိန်းထားနိုင်ပြီးနောက်မှမျိုးပွားဖို့အတွက်သုံးနိုင်တာပဲဖြစ်ပါတယ်ရှင်။
အီတလီနိုင်ငံမှာကန်းတည်အသက်ကယ်လုပ်ငန်းတွေကိုခွေးတွေနဲ့လှုပ်ဆောင်နေပါတယ်။အီတလီအသက်ကယ်ခွေးချောင်းကလေ့ကျင့်တင်ကြားပေးလိုက်တဲ့ခွေးဟာရောမမြို့မြောက်ဖက် River dei Tacchini ကမ်းခြေမှာအနီအောင်တက်ကယ်ဝစ်စုံတွေဝစ်ဆင်ပြီးလေ့ကျင့်နေတာပါ။ Labrador နဲ့ Golden Retriever ခွေးမျိုးစားတွေကိုလေ့ကျင့်တင်ကြားပေးနေတာဖြစ်ပြီးတော့ရင်းနှီးနေတဲ့သူတွေကိုပင်လယ်ထဲကနေကယ်ဆယ်နိုင်တာပါ။ရင်းနှီးနေသူတွေအနေနဲ့ခွေးတွေကိုတတ်ထားတဲ့ကျိုးကိုဆွဲပြီးကမ်းခြေကိုလိုက်လာရုံပဲဖြစ်ပါတယ်။ဒီခွေးတွေကိုအခုလိုလှုပ်ဆောင်နိုင်ဖို့တစ်နှစ်လောက်လေ့ကျင့်ပေးရတာပါ။တနိုင်ငံလုံးမှာလှုပ်ဆောင်နေတဲ့ဒီစေတနာဝန်ထမ်းခွေးကယ်ဆယ်ရေးအဖွဲ့ဟာတစ်နှစ်ကိုလူ340လောက်ရဲ့အသက်ကိုကယ်တင်ပေးနေတာဖြစ်ပါတယ်။ကိုရိုနာကပ်ရောဂါကာလကြီးမှာခွေးနဲ့ကယ်ဆယ်ရေးလုပ်တဲ့အတွက်လည်းလူချင်းထိတွေ့မှုကိုရှောင်ရှားနိုင်တာပါခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ American Care ဆုမှာဆနေနေ့က COVID-19 ရောဂါပိုးရှိမရှိလာရောက်စစ်ဆေးသူဟာတရက်တည်းမှာပဲတပန်းကျော်ရှိပြီးစံချိန်တင်သွားပါတယ်။ဂျပန်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကသူ့နဲ့ American သမ္မတ Donald Trump တို့တနင်္လာနေ့မှာပရမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပြောပါတယ်။ရန်ကုန်တိုင်းမှာရှိတဲ့45မြို့နယ်တွေကကိုကိုချောင်းမြို့နယ်ကလွဲလို့ကျန်မြို့နယ်အားလုံးမှာပြည်သူတွေနေမှာပဲနေကြရမယ် stay home အမြင်ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကစက်တဘာ20ရက်8နာရီမှာထုတ်ပြန်ကြေညာလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို ရာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှန်ပေါင်းစိတ်ချမ်းသာကုကြမှာကြပါစေ။ဖေဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ဗျာပ
ါ This program has come to you from the Voice of America, Washington.